Welcome to the Voice of America in Burmese.
ဒီကညမှာခင်ဗျာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမျိုးတော် VOA အမေရိကန်တန်ခါနေအော်တိုဘာ3ရက်14နေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုင်းလိုမီတာ32 34 51နဲ့လိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကအစီအစဉ်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ COVID-19 ရောဂါကူးစက်ခံထားတဲ့ American သမ္မတ Donald Trump ကအခြေအနေကောင်းတယ်လို့ကျွန်တော်ထင်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။ချစ်ချင်းဖြင့်ဆိုပြီးဆေးဥတက်နေရင် Twitter ကနေပြောလိုက်ပါတယ်။သမ္မတ Trump ရဲ့အခြေအနေဟာအလွန်ကောင်းဝင်ပြီးသူ့ကိုအောက်ဆီဂျင်ပေးထားဖို့မလိုကြောင်းဒါပေမဲ့အထူးကူးတွေနဲ့တိုင်ပင်ဆွေးနွေးပြီးတဲ့နောက်မှာတော့ Remdesivir ဆေးတစ်ကြိမ်ပေးထားပြီးတော့သက်တောင့်သက်သာအနားယူနေတယ်လို့သမ္မတရဲ့သမားတော်ကြီးဒေါက်တာ Sean Connolly ကအင်မီတော်ပြန်ကြားရေးအရာရှိ Kayleigh McEnany ကိုပေးပို့တဲ့အင်မီတော်မှတ်တမ်းထဲမှာပြောထားပါတယ်။သမ္မတ Trump ကိုမနေ့တောက်ကြနေ့နေ့လယ်ပိုင်းက Washington DC မြို့တော်နာက Bethesda မှာရှိတဲ့ Walter Reed စစ်ဆေးရုံကိုတင်ခဲ့တာဖြစ်ပြီးတော့ဒေါနယ်ထရမ့်ဟာအိမ်မှာရှိနေတဲ့သူ့ရဲ့ဆေးရုံအထူးကန်းကနေအလုပ်လုပ်ဆောင်မှာဖြစ်ပါတယ်။တေချာအထူးဗျူးဆိုင်ပြီးသမရရဲ့ဆရာဝန်နဲ့ဆေးပဆိုင်ရာကျွမ်းကျင်သူတွေရဲ့အကြံပေးချက်အရသမရဟာလာမယ့်ရက်တွေအတွင်းမှာ Walter Reed ဆေးရုံကနေအလုပ်လုပ်ဆောင်မှာဖြစ်တယ်လို့အိမ်မီတော်ပြန်ကြားရေးအရာရှိ McKennedy ကကြေညာချက်မှာပြောထားပါတယ်။ဒါပြင်သမရထရမ့်စီကနေဒုသမ Mike Pence ကိုအနာလွဲပေးထားတာမရှိဘူးလို့လည်းအိမ်မီတော်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ဒီကဲတဲ့မကအမေရိကန်သမ္မတဒေါနယ်ထရမ့်တက်ရောက်ခဲ့တဲ့ဘွဲချူဟာကိုဗစ် -19 ရောဂါအကြီးအကျယ်ကူးစက်ပြန့်နှံ့နိုင်တဲ့အခမ်းအနားတွေဖြစ်နိုင်တာကြောင့်လူပေါင်းများစွာလည်းကူးစက်ခံရပြီးဘသူကနေဘသူကိုကူးရဲဆိုတာကိုသိနိုင်ဖို့ခက်ခဲတယ်လို့အကြက်ခက်လေးလာသူတွေကပြောလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကသမ္မတထရမ့်ဟာဝါရှင်တန်ကသူ့ရဲ့ဟိုတယ်မှာလုပ်ခဲ့တဲ့ရွေးကောက်ပွဲရမုံငွေရှာအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။အဲ့နောက်ဒီအခမ်းအနားကိုတက်ရောက်ခဲ့တဲ့နိုင်ငံလုံးဆိုင်ရာ Republican Party Committee ဥက္ကဋ္ဌ Ronald McDaniel ကသူ COVID-19 ရောဂါကူးစက်ခံထားတယ်လို့ပြောပါတယ်။အိမ်နောက်နောက်တရက်မှာတော့သမ္မတထရမ့်ဟာအိမ်ပြီးတော့မှတရားသူကြီးအေမီကွန်နီဘဲရက်ကိုအမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်နဲ့အဆိုပြုတဲ့အခမ်းအနားကိုကျင်းပခဲ့ပါတယ်။အဲ့မှာတက်ရောက်လာတဲ့သူတွေကိုဗိုင်းရပ်စ်စစ်ဆေးခဲ့ပြီးတကယ်လို့မရှိခဲ့ဘူးဆိုရင်လာတဲ့သူတွေအနေနဲ့တခြားလူတွေနဲ့စကားပြောဆိုဖို့အတွက်နှာခေါင်းစည်းနဲ့နှာဖုံးတွေချွတ်နိုင်တယ်လို့ပြောခဲ့ပြီးတဲ့နောက်အတော်များများနှာခေါင်းစည်းတွေချွတ်ပြီးတယောက်နဲ့တယောက်ခြောက်ပင်မခွာဘဲဘေးကျင်းရှင်ထိုင်နေတဲ့သူတွေအများကြီးရှိတာကိုဓာတ်ပုံတွေမှာတွေ့ခဲ့ရပါတယ်။ဒါပြင်လာမဲ့သမရရွေးကောက်ပွဲအတွက်ပထမအကြိမ်စကားစစ်ထိုးပွဲမှာလဲသမရကတော်နဲ့သမရရဲ့အရွယ်ရောက်ပြီးတဲ့သားနဲ့သမီးတွေဟာကလီဗလန်ဆေးကန်းကဆရာဝန်တွေကနှာခေါင်းစည်းတွေတက်ဖို့ပြောကြပြီးမဲ့မတက်ခဲ့ကြပါဘူး။ဂျာဇာရီနေ့အစောပိုင်းကတော့သမရရဲ့အနီးကလက်ထောက် Hope Hicks မှာယောဂါကူးစက်ခံခဲ့ရပြီးတဲ့နောက်မှာတော့မနေ့ကသမရထရမ့်နဲ့သမရကတော်တို့မှာဗိုင်းရပ်စ်ကူးစက်ခံထားတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။သမ္မတထရမ့်နဲ့သမ္မတကတော်မလာနီယာထရမ့်တို့ကိုဗစ် -19 ရောဂါကူးစက်ခံထားရတာကနေအများဆုံးပြန်နေကောင်းလာစေဖို့ကမ္ဘာနိုင်ငံခေါင်းဆောင်တွေနဲ့တခြားထင်ရှားတဲ့ပုဂ္ဂိုလ်တွေကတောက်ကြနေကစုမုံကောင်းတောင်းခဲ့ကြပါတယ်။ကုလသမဂ္ဂတွင်မူချုပ်အန်တိုနီယိုဂူတာရက်စ်ကလည်းသမ္မတထရမ့်နဲ့သမ္မတကတော်တို့အများဆုံးပြန်နေကောင်းလာစေဖို့သူဆုတောင်းတယ်လို့ပြောကြားလိုက်ပြီးကမ္ဘာ့ဂျမားရေးဖွဲ့ချုပ် WHO အကြီးအကဲဒေါက်တာတက်ဒရော့စ်ဂက်ဘရီယယ်ဆစ်ကလည်းသမ္မတနဲ့သမ္မတကတော်တို့အမြန်ဆုံးအပြည့်အဝပြန်နေကောင်းစေဖို့ဆုတောင်းကြောင်း Twitter မှာရေးလိုက်ပါတယ်။ဒါပြင်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ကလည်းညညာချက်ထုတ်ပြန်ပြီးတော့ပြောလိုက်ပါတယ်
။ Amerikanischen Präsidenten Donald Trump und seiner Frau Melania alles Gute zu wünschen.
သမ္မတ Donald Trump နဲ့ Melania Trump တို့ Coronavirus ကူးစက်ခံထားတာကနေအမြန်ဆုံးပြန်နေကောင်းပါစေလို့ကျွန်မဆုတောင်းပြီးအမြန်ဆုံးအပြည့်အဝပြန်နေကောင်းလာမယ်လို့လည်းမျှော်လင့်ပါတယ်လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ကပြောသွားတာပါ။ပြည်ကမတ်လကုံကဗိုင်းရပ်စ်ကူးစက်ခံရတဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကလည်းသမ္မတထရမ့်ပြန်နေကောင်းလာဖို့ဆုတောင်းခဲ့ပါတယ်။ဒါပြင်ရုရှားသမ္မတဗလာဒီမီယာပူတင်၊အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူ၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီ၊ယောဘကောင်စီဥက္ကဋ္ဌချားလ်စ်မစ်ရှယ်တို့ကလည်းစုမုံကောင်းတွေတောင်းခဲ့ကြပါတယ်ခင်ဗျာ။ COVID-19 ကာယရောဂါကိုအလေးနက်ထားဖို့အရေးကြီးတယ်ဆိုတာကိုသမ္မတထရမ့်ရောဂါကူးစက်ခံထားရတာကပြသနေတယ်လို့ဒီမိုကရက်တစ်ပါတီသမ္မတအလောင်းဂျိုးဘိုင်ဒန်ကတောက်ချာနေကပြောလိုက်ပါတယ်။ဒါပြင်ကိုဝါတာကိုကြံခိုင်တဲ့သူခန္ဓာရင်ရှိတဲ့သူတယောက်ဆိုတာထက်နှာခေါင်းစည်းတက်ဖို့ကပိုအရေးကြီးတယ်လို့အမေရိကန်ပြည်သူတွေကသူကပြောပါတယ်။ဂျိုးဘိုင်ဒန်ဟာဗိုင်းရပ်စ်ရှိမရှိနှစ်ကြိမ်စစ်ဆေးခဲ့ပြီးနှစ်ကြိမ်လုံးမရှိဘူးလို့အဖြေထွက်ပြီးနိုင်ပိုင်းအကြမှာအဲ့လိုပြောလိုက်တာဖြစ်ပြီးဒါကသမ္မတထရမ့်ကိုသွယ်ဝိုက်တဲ့နည်းနဲ့လည်းဝေဖန်လိုက်တာဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကတော့သူနဲ့သူ့ရဲ့ဇနီးတို့ဟာသမ္မတထရမ့်နဲ့သမ္မတကတော်တို့အမြန်ဆုံးပြန်နေကောင်းလာစေဖို့ဆုတောင်းတယ်လို့ Grand Rapids မြို့ကနေပြောလိုက်ပါတယ်။ ဂျိုးဘိုင်ဒန်ဟာအဲ့မှာမိန်ငွန်းပြောစဉ်တစ်လျှောက်လုံးမှာလည်းနှာခေါင်းစည်းကိုတတ်ထားခဲ့ပါတယ်။ဒါပြင်ဂျိုးဘိုင်ဒန်ကအမေရိကန်ပြည်သူတွေကိုသိပ်ပံဆိုင်ရာညှဉ်းပန်းချက်တွေအတိုင်းနှာခေါင်းစည်းတွေတတ်ကြဖို့မကြာခဏလက်ဆေးဖို့နဲ့တယောက်နဲ့တယောက်၆ပေခွာနေကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ခင်ဗျာ။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ဒီမှာခွန်ညိုပါရှင်အော်တိုဘားလ3ရက်စနေနေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးသွားမှာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေတိုးမြင့်ကြဖို့ကမ္ဘာနိုင်ငံအသီးသီးကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ်။ကမ္ဘာတစ်လွှာမှာသတင်းပတ်စင်တိုင်း COVID-19 ရောဂါဖြစ်သူအသစ်နှစ်တန်းစီတက်လာနေပြီးသေဆုံးသူလည်းတန်းတီရှိလာနေပြီဖြစ်ပြီးအကြီးအကျယ်ထိခိုက်ပျက်စီးနေတဲ့အကြောင်း WHO ဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဒေသနဲ့နိုင်ငံအသီးသီးမှာရှိတဲ့ရုံးခွဲတွေကတဆင့်အဖွဲ့ဝင်နိုင်ငံတွေကို WHO ကကူညီပေးသွားမှာဖြစ်ကြောင်းအခုလိုပြောပါတယ
် With strong leadership clear and comprehensive strategies and consistent communicationand an engaged empowered and enabled population
ကောင်းဆောင်မှုအားကောင်းတဲ့ရှင်းလင်းတိကျပြီးပြည့်စုံတဲ့မဟာဗျူဟာတွေရှိတယ်အဆက်မပြတ်ဆက်သွယ်မှုတွေရှိတယ်လူထုကကိုယ်တိုင်ပါဝင်ပြီးလှုပ်ဆောင်ခွင့်ပေးထားပြီးတော့လုံနိုင်စွာလည်းရှိမယ်ဆိုရင်ဒီယောဂလိုင်းကိုကျော်လွှားဖို့ဘယ်တော့မှနှောင့်ကြပါဘူးနိုင်ငံသီးသီးကကောင်းဆောင်တွေအနေနဲ့ထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းကြဖို့တိုက်တွန်းလိုပါတယ်ပြန့်နှံ့ကူးစက်နေတာကိုထိန်းချုပ်နိုင်တဲ့နည်းလမ်းတွေဥတီချမှတ်မယ်ဆိုရင်ယောဂပိုပြန့်နှံ့မှုကိုထိန်းချုပ်ထားနိုင်မယ်ဆိုတာကျွန်တော်တို့သိကြပါတယ်။ကျန်းမာရေးစနစ်တွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးပြီးလူသက်ပေါင်းများစွာကိုကဲတင်စောင့်ရှောက်ကြရပါမယ်လို့သူကပြောခဲ့တာပါ။မလေးရှားနိုင်ငံဟာခရီးသွားလာရေးကန့်သတ်စည်းကမ်းတွေပြန်ချမှတ်မှာမဟုတ်ကြောင်းနဲ့ဒီဗိုင်းရပ်စ်ကူးစက်မှုတွေဟာအိမ်နီးချင်းနိုင်ငံတွေကဝင်ရောက်လာသူတွေကြောင့်ဖြစ်ရတာလို့အစိုးရဝန်ကြီးတူကပြောပါတယ်။ကူးစက်နှုန်းဆက်မြင့်နေခဲ့ပြီးတောက်ကြနေကအထိကူးစက်ခံရသူအသစ်289ယောက်ရှိခဲ့ပြီးကပ်ယောဂါစတင်ကူးစက်ချိန်ကစလို့တစ်နှစ်အတွင်းအမြင့်ဆုံးကူးစက်မှုဖြစ်ပါတယ်။အစိုးရအနေနဲ့ယောဂါကူးစက်မှုတိုးပွားလာတာနဲ့ဆက်ဆံမှုရှိနေတဲ့ပြီးခဲ့တဲ့သတင်းဘက်ကရွေးကောက်ပွဲကျင်းပခဲ့ရာဒုတိယအကြီးဆုံးပြည်နယ်ဖြစ်တဲ့ဆာဗတ်ကနေပြန်လာသူတွေကို14ရက်ခွဲထားစောင့်ကြည့်ဖို့လိုမျိုးကန့်သတ်စည်းကမ်းချက်တွေမချမှတ်ခဲ့တဲ့အတွက်ဝေဖန်ခံနေရတာနဲ့တစ်ချိန်တည်းမှာပဲနိုင်ငံရေးသွားအများပြားဟာလည်းလူချင်းခက်ခွာခွာနေကြရမယ်စီကံချက်တွေကိုမလိုက်နာပဲစီယုံရေးဆင်းနေကြတာကြောင့်ဝေဖန်ခံနေကြရပါတယ်။အိန္ဒိယမှာတော့ COVID-19 ကြောင့်သေဆုံးသူဟာ24နာရီတွင်1069ယောက်နဲ့ပေါင်းလိုက်ရင်တသိန်းကျော်သွားပါပြီ။ဒါကြောင့်ကမ္ဘာသေဆုံးမှုရဲ့ဆယ်ရာခိုင်နှုန်းနီးပါးရှိလာပြီးအမေရိကန်နဲ့ဘရာဇီးရဲ့နောက်ကလိုင်းနေပါတယ်။ကူးစက်ခံရသူအသစ်9,496ယောက်နဲ့ပေါင်းရင်စုစုပေါင်းကူးစက်ခံရသူက 6.4 သန်းကျော်သွားပါပြီ။ဖိလစ်ပိုင်နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသစ် 2,694 ယောက်ရှိပြီး9ရက်အတွင်းအမြင့်ဆုံးကူးစက်မှုဖြစ်ကြောင်းနဲ့သေဆုံးသူ62ယောက်ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ကူးစက်ခံရသူအရေအတွက်3,200နီးပါးရှိနေပြီဖြစ်လို့အရှိတောင်အာရှမှာအများဆုံးကူးစက်မှုဖြစ်သလိုသေဆုံးသူက9,698ယောက်နဲ့ရက်ပေါင်း30အတွင်းစံချိန်တင်ထားတဲ့အရေးအတွက်ရဲ့သုံးပုံတစ်ပုံရှိခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီကနေ့စနေနေ့ကူးစက်မှုအသစ် 4,900 ယောက်နဲ့သေဆုံးသူ83ယောက်ကျော်ရှိခဲ့တာကြောင့်စုစုပေါင်းကူးစက်မှု 29,506 ယောက်နဲ့သေဆုံးသူ 11,055 ယောက်ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်။ဥရောပနိုင်ငံတွေရဲ့ COVID ရောဂါတကြောပြန်ကူးစက်မှုကြောင့်အသွာလာကန့်သတ်ချက်ပြန်ချမှတ်ရတဲ့ပထမဆုံးနိုင်ငံကတော့စပိန်ဖြစ်ပြီးရက်တပ်ဖွဲ့ဝင်တွေဟာတောက်ကြနေကစားလို့မြို့တော်မက်ဒရစ်ကနေအဝင်ထွက်တွေကိုစောင့်ကြည့်ထိန်ချုပ်နေပါတယ်။မက်ဒရစ်မြို့သား၄.၈သန်းနဲ့ဘေးနားပတ်ဝန်းကျင်ကမြို့တွေကိုအခုလိုအသွာလာကန့်သတ်လိုက်တာပါ။စစ်ဆေးရေးဂိတ်တွေဟာလူတွေကိုစီကံကန့်သတ်ချက်တွေကြောင်းပြောပြအသိပေးဖို့သာဖြစ်ပြီးတန်ခတ်အရေးယူဖို့အစီအစဉ်မရှိသေးပေမဲ့စီကံဖောက်သူတွေကိုတော့အောက်တိုဘာလ5ရက်ကစပြီးတံငွေရိုက်သွားမှာပါ။ စပိန်မှာကူးစက်ခံရသူ၈သိန်းနီးပါးနဲ့အနောက်ဥရောပမှာအမြင့်ဆုံးဆန်ချိန်ဖြစ်နေပြီးသေဆုံးသူကလည်း32,000နီးပါးရှိနေပါပြီ။ရုရှားနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသစ် 9,859 ယောက်ရှိလာတာကြောင့်မေလကစပြီးနေ့စဉ်ကူးစက်မှုအမြင့်ဆုံးဖြစ်လာပါတယ်။24နာရီတွင်သေဆုံးသူ184ယောက်ရှိပြီးစုစုပေါင်းသေဆုံးသူ 21,250 ယောက်ရှိတဲ့အကြောင်းကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးပေါ်ဌာနကထုတ်ပြန်ပါတယ်။ပိုလန်နိုင်ငံရဲ့စနေနေ့စီးရင်တွေအရကူးစက်ခံရသူအသစ် 2,369 ယောက်ရှိတဲ့အကြောင်းနဲ့ဒါဟာတတိယမြောက်နေ့အဖြစ်အမြင့်ဆုံးစံချိန်တက်လာတာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။တရုတ်ဒုတိယသမ္မတဝမ်ဂျီရှန်ရဲ့နှစ်ပေါင်းများစွာလုပ်ပေါ်ကံပတ်တူကိုအဂရိလိုက်စားမှုနဲ့စုံစမ်းစစ်ဆေးနေကြောင်းနဲ့ကြီးလေးတဲ့ဥပဒေချိုးဖောက်မှုရှိတယ်လို့သံသယရှိကြောင်းအာဏာပိုင်တွေကကြေညာခဲ့ပါတယ်။ CCDI လို့ခေါ်တဲ့စီကံလိုက်နာရေးစုံစမ်းစစ်ဆေးမှုဆိုင်ရာဗဟိုကော်မရှင်ရဲ့တရုတ်အဂရိလိုက်စားမှုတိုက်ဖျက်ရေးဌာနမှအကြီးအကဲဖြစ်ဒုတိယသမ္မတဝမ်တာဝန်ယူခဲ့စဉ်မှာမစ္စတာတောင်ဟွန်ကသူ့ရဲ့လက်အောက်မှာ2019ခုနှစ်အထိထိတ်တန့်စီကံလိုက်နာမှုဆိုင်ရာစစ်ဆေးရေးအရာရှိအဖြစ်အမှုထမ်းခဲ့သူပါ VOA စနေနေ့ညပဲထိတ်တန့်ရောက်မြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့အတူစနေညစကားဝိုင်းကိုလည်းဆက်လက်နားဆင်နိုင်ကြပါပြီရှင်
VOE American တရက်စီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သမ္မတဒေါ်နယ်ထရမ့်ကိုကြိုတင်ပြင်ဆင်ပြီးပြည်သူ့ဆောင်ရှောက်မှုတွေပြီးနေအောင်အင်ဖြူရောကနေဝါရှင်တန် DC မြို့နောက်ကဝေါ်တာရီစီယုံကိုခေါ်ဆောင်သွားခဲ့ပြီးဖြစ်ပါတယ်သမ္မတထရမ့်အဲ့ဒီစီယုံမှာရဲ့အနေငယ်ကြာနေရမယ်လို့ခန့်မှန်းရပါတယ်သမ္မတရဲ့လက်လောချေတွေကမြို့သားလူထုရဲ့အကြက်တဲကြောက်ရွံ့နေတဲ့အလားအလာထပ်ပေါ်လာသလိုနောက်ပဲသမ္မတရွေးကောက်ပွဲအခြေအနေမှာမရေရာမှုတွေလည်းတိုးလာခဲ့ပါတယ်အင်ဖြူရောသတင်းတောက်ပက်စီဝီရာကုစွာရာသတင်းပေးပို့ထားပါတယ်တောက်ကြနေမနေအိယာကတို့ကြတော့အမေရိကန်ပြည်သူတွေစိုးရိမ်ထိတ်လန့်စရာသတင်းဆိုတစ်ခုကိုကြားလိုက်ကြရပါတယ်။သမ္မတထရမ့်ကသူနဲ့သူစနီကိုဗစ် -19 ပိုးကူးခံရတဲ့ဆိုပြီးညတနင်္လာကြီးမှာ Twitter မှာရေးထားတဲ့သတင်းဖြစ်ပါတယ်။သမ္မတလိုပဲသမ္မတရဲ့ထိတ်တန့်အကြံပေး Hope Hicks ကလည်းကူးစက်ခံထားရတာဖြစ်ပါတယ်။ Hope Hicks ကသမ္မတနဲ့တောက်လျှောက်လိုက်ပါနေသူတယောက်ဖြစ်သလိုမဲဆွယ်စီယုံရေးဆင်းနေချိန်မှာလည်းသမ္မတနဲ့အတူမကြာခဏခီးသွားနေတာပါ။ခယောမှာကလာရဲအခုလိုပေါ့ပေါ့ပါပါပြောဆိုတုတ်ဆက်လိုက်တာကတိုင်းပြည်အခြေအနေပုံမှန်ရောက်နေတဲ့ပုံပေါ်နေတာပါ George Washington တက္ကသိုလ်က Tot Belt ကတော့ပုံမှန်မဟုတ်ဘူးလို့ပြောပါတယ်
Well this is very much the message that things are not normal and he's not
တမနာပုခုခံရတာပုံမှန်မဟုတ်ဘူးဆိုတာပြနေပါတယ် Quarantine နေရာမှာမို့အနည်းဆုံးနှစ်ပတ်လောက်မဲဆွယ်ခွဲတွေလုပ်နိုင်မှာမဟုတ်ပါဘူး
အင်ဖြူရောကတမားတော်ကြီးကထုတ်ပြန်တဲ့ကြေညာချက်အရတော့သမ္မတထရမ့်တရားသူ့အလုပ်တာဝန်တွေကိုဆက်လုပ်သွားလိုက်နိုင်လိမ့်မယ်လို့ပြောပါရယ်။တွင်ကျင်သူတွေကတော့ COVID-19 ရောဂါကအသက်84နှစ်အရွယ်သမ္မတထရမ့်အတွက်အလွန်အနေရများတယ်လို့ဆိုပါရယ်။
He's just recently been exposed. He needs to kind of watch.
သူကလောလောလတ်လတ်ပိုးကူးခံရတာပါ။နာမည်ရည်တွေဘာဖြစ်မလဲဆိုတာစောင့်ကြည့်ဖို့လိုပါမယ်။ရောဂါလက္ခဏာပိုတိုးမပြဖို့လိုပါတယ်။
Pittsburgh CTEC သူက Dr. David Nays ပြောသွားတာပါ။ Trump ရဲ့ကျန်းမာရေးအခြေအနေကလက်ရှိအစိုးရလုပ်ငန်းတွေဆက်လက်လုပ်ကိုင်နိုင်ရေးရတက်မအေးစရာဖြစ်လာခဲ့ပါတယ်။လေလာသုံးသပ်သူ John Fortier က
If the president really were to be so sick that he would
need to step away from office, there is a provision in the 25th Amendment which allows the transfer of power to the vice president and the chairman when he is recovered.
သမ္မတထရမ့်ရဲ့ကိုဗစ်သတင်းကလောလောဆယ်မတိမငြိမ်ဖြစ်နေတဲ့ရွေးကောက်ပွဲအခြေအနေတွေမရေမြာမှုတွေထပ်ဆောင်းတိုးလာစေခဲ့ပါတယ်။သမ္မတသာမပြောကောင်းမဆိုကောင်းအခြေအနေကိုရောက်သွားရင်ထရမ့်နဲ့ပန်းဆိုတဲ့အတွဲဘာဖြစ်သွားမလဲဆိုတဲ့မေးခွန်းကလည်းထွက်ပေါ်လာခဲ့ပါတယ်။ George Washington တက္ကသိုလ်ကTot Belka
President Trump is no longer able to serve.
Tamara Trump မလုံးမနိုင်တော့ဘူးဆိုရင်ဒုသမ္မတ Pence ကသမ္မတဖြစ်လာလိမ့်မယ်။ဒါပေမဲ့ဒုသမ္မတကကြတော့ပမာလေ
ခြေတင်စကားစစ်တိုးပွဲမှာသမ္မတ Trump ကတခေါင်းစီးဝတ်ဖို့ကိစ္စကိုအရေးမပါသေးအောင်ပြောဆိုခဲ့တာပါ။
I don't wear masks like him. Every time you see him, he's got a mask.
သူ့ကိုနှောင်းစီးကျွန်တော်မဝတ်ဘူး။သူ့ကိုကျွန်တော်မြင်လိုက်တိုင်းနှောင်းစီးဝတ်ထားတယ်။ကျွန်တော်နဲ့ပေနေရာလောက်အကွာကစကားပြောချင်ပြောနေပေမဲ့မြန်ဘူးသမားတဲ့အကြီးဆုံးနှာခေါင်းစည်းကြီးနဲ့သူပေါ်လာလိုက်မယ်
။စကားစစ်တိုးပွဲတော့ကဘိုက်ဒန်နဲ့ထရမ့်တို့နှစ်ယောက်အကြားတော်တော်လေးခြားတယ်လို့လူချင်းလဲထိတွေ့တာမရှိပါဘူး။ ထရမ့်တရင်းကိုကြားတော့ဘိုင်ဒန်ကသမရနဲ့သမရကတော့အမြန်ဆုံးဒီကောင်းစေချောင်းဆုတောင်းပေးပါတယ်ဘိုင်ဒန်ကိုယ်တိုင်လည်း COVID-19 စတဲ့ဆစ်ဆီးခဲ့ပြီမဲ့လို့ပုတ်ကင်းစင်နေတာကြောင့်ရွေးကောက်ပွဲမဲဆွဲစည်းရုံးရေးဆက်လုပ်သွားမှာဖြစ်ပါတယ်။သူရဲ့မဲဆွဲပွဲအများစုကိုတော့အဆောက်အုံပြပမှာအကြီးအကဲလုပ်လို့ရှိတာပါခင်ဗျာ
။ View American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင်။
ကျမဆုမမမြန်မာနိုင်ငံတွင်းမှာကိုဗစ်လူနာတွေကိုကုသမှုပေးမဲ့ဆေးရုံတွေထပ်ပြီးတိုးထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ချိန်မှာပဲအရေးပေါ်လူနာတွေဆေးရုံပို့ဖို့အခက်အခဲဖြစ်နေရတယ်လို့ဖြားနာကူဆေးကတာဝန်ခံဆရာဝန်တဦးကပြောပြီးတော့ပုဂ္ဂလိကဆေးရုံတွေမှာပါကုသမှုပေးနိုင်အောင်အမြန်စီစဉ်ဖို့အကြံပေးတဲ့အကြောင်းပြောပြပေးကြပါတယ်ကိုဗစ်လူနာတွေကိုအထူးကုဆေးရုံကြီး9ရုံမှာကုသပေးဖို့ကျန်းမာရေးဝန်ကြီးဌာနကအရေးပေါ်စီစဉ်ထားတဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်
ခုလက်ရှိမှာဆိုရင်ပိုးတွေ့လူနာတွေကတော့ 15,000 ကျော်သွားပြီပေါ့နော်မနေ့ကတော့တခွဲတိတိလူနာ 1,142 ယောက်တိုးတယ်ပြောချင်တာကတော့ဆေးရုံဆင်းတဲ့ဦးရေနဲ့ထပ်တက်တဲ့ဦးရေဆိုရင်၄ဆလောက်၄ဆကျော်ကျော်တော့ဖြစ်နေတာပေါ့နော်တိုးနေနေမှာတော့2ဆခွဲ3ဆအဲ့ဒီခိုင်မှာဆိုလို့ရှိရင်ဆေးရုံတင်ဖို့လိုရသူဆိုပြီးတော့မလိုတဲ့သူဆိုကျွန်တော်တို့ခွဲခြားတာရှိပါတယ်ဒါဒီ rapid test kit တွေရရှိပြီးတဲ့နောက်ပိုင်းမှာခွဲလိုက်တာဖြစ်ပါတယ်ကျွန်တော်တို့ covid ကုသရေးဆေးရုံကြီး9ရုံပေါ့နော်အဲ9ရုံမှာကုသပေးမယ်ဆိုပြီးတော့ထုတ်ထားပါတယ်ဒီပါကြီးဒုက္ခဆေးရုံကြီးရဲ့တောင်းကလာဒုက္ခဆေးရုံကြီးရဲ့ covid ကုသရေးဌာနဖောက်ကြီးရဲ့အရင်တော့3ခုပေါ့နော်ဒါအပြင်ကျွန်တော်တို့ရောင်းဆေးရုံကြီးရဲ့ရောက်ကလာဆေးရုံကြီးရဲ့ရင်းစိတ်ဆေးရုံကြီးရဲ့သင်္ကန်းကျစတရားဆေးရုံကြီးရဲ့နော်ဒီ4ခုမှာပါထက်ချက်ပြီးစုစုပေါင်း9ခုမှာကုသမှုပေးမယ်ပေါ့
ကိုဗစ်တန်တရားလူနာတွေမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိအမြန်ဆုံးနဲ့လူများများစစ်ဆေးနိုင်အောင်နဲ့ပိုးပြန့်ပွားမှုကြိုတင်ကာကွယ်နိုင်ရေးပြည်내နဲ့တိုင်းနယ်အထိ rapid test တွေနဲ့စစ်ဆေးနိုင်အောင်မနေ့ကစစီစဉ်နေပြီလို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ
်မြို့နယ်ဆေးရုံတွေအထိပေးဖို့ယူရတယ်မနေ့ကစပြီးတော့ကျွန်တော်တို့တိုင်းနယ်ပြည်နယ်မှာရှိတဲ့ဆေးရုံတွေကိုဒီ rapid test kit တွေဖြန့်ဝေဖို့အတွက်စေလွန်နေပြီပေါ့နော်ကြရားရဲမကွေးရဲနေပြည်တော်ရဲအတွက်ဆိုပြီးဒီမှာယူပြီးတော့ပို့ပေးမှကိစ္စတွေဒါဆောင်ရွက်နေတယ်လို့ပဲခင်ရမျိုးနဲ့ဆေးရုံတွေလားဒီချက်ချင်းနိုင်မှာဖြစ်တဲ့အတွက်ကြောင့်မို့အင်းလည်းဆက်ဆံသူ့ကုသမှုတွေပေးနိုင်မယ်သူ့ရဲ့ contact တွေရှာနိုင်မယ်နောက်ထပ် contact တွေကိုလိုက်ချင်ရတယ်ကျမတို့ရောဂါကိုထိန်းချုပ်နိုင်မှုမှာဆိုရင်အများကြီးအထောက်အကူပြုနိုင်တယ်ပေါ့နော်အခုလက်ရှိအနေအထားအရဆိုရင်ကျမတို့ဒီမှာပို့သွေးတဲ့သူ 15,000 ကျော်ရှိနေပြီမဲ့လို့နောက်ထပ်ကျမတို့ထပ်ချက်တာတွေရှိပါတယ်အောင်မြင်မှုအင်အားတွေမှာထပ်ချက်တာရှိတယ်ရုံးမနောက်ထပ်အောင်တစ်ကိုထပ်ပြီးတော့ထပ်တိုးချက်တဲ့အပြင်ကိုရုံးမမှာနောက်ထပ်အဆောင်နှစ်နောက်ထပ်ဒုညအများကြီးလက်ခံလို့ရအောင်လဲနောက်ရင်းကျင်းမှုတက်ကတူရဲ့ပညာရေးကောလိပ်တွေမှာထပ်ပြီးတော့တိုးချက်တာလည်းရှိပါတယ
်အခုဖြားနာကူဆေးကနေမှလည်းအနံ့ပြောက်ကိုဗစ်လက္ခဏာပြလူနာတွေရာနဲ့ချီပုံလာသလိုအရေးပေါ်ဆေးရုံတင်ကုသမှုပေးနိုင်မှုအခြေအနေတွေဟာလည်းအတော်လေးအခက်အခဲဖြစ်လာနေတယ်လို့ဖြားနာကူဆေးကများရန်ကုန်ကွန်ရက်တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
ဆေးရုံညာကြည့်တဲ့ကြောအနေထားရဒီရပိုင်းနဲ့ဆေးရုံတွေမှာလည်း emergency လူနာရန်များနေတယ်ကျွန်တော်တို့တကယ်လွှဲတဲ့ emergency နဲ့ချင်းနောက်အနေနဲ့တော့လက်မခံနိုင်တဲ့အတိုင်းအတာတွေဖြစ်နေတယ်ကျွန်တော်တို့မနေ့ကဆိုလူနာတော့၂ယောက်တော့ရှိရပါတော့ဟိုတော်ဒုက္ခရောက်ပါတယ်မနေ့ကဆေးရုံအနေထားရလွှဲလို့မရတော့တကယ်တော့အလူလူနာတွေကတော့ဆေးရုံတော့ဆေးရုံမှာပဲကုသမှုခံရမှာပေါ့နော်အခုကဘာဖြစ်နေလဲဆိုဆေးရုံတွေကလည်းနေရာကတင်နေအပြည့်အစုံလူနာတွေက emergency တွေကြီးပဲကျွန်တော်တို့က emergency လွှဲလို့မရတဲ့အနေထားမျိုးတော့အခုလက်ရှိဒီတလောကျုံနေရတယ်ပေါ့နော
်အခုလိုအစိုးရဆေးရုံကြီးတွေမှာလူနာတွေပုံပြီးအရေးပေါ်အခြေအနေနဲ့အခက်အခဲကြုံနေရချိန်မှာပုဂ္ဂလိကဆေးရုံကြီးတွေနဲ့ဆေးကန်းတွေကိုကျန်းမာရေးစီမင်းစတမတ်ချက်တွေနဲ့အညီကုသမှုပေးသင့်ပါတယ်လို့ဒေါက်တာကျော်မင်းထွန်းကအကြံပြုပါတယ
်ဒီ emergency အခြေအနေမဟုတ်တဲ့လူတွေကိုဒီ isolation center ထားပြီးတော့ quarantine center ထား ic covid ဒီ positive center တွေကိုကြံပြုပွဲမြန်မြန်လို့အခုက စေယုံတွေတော့ပုံနေတယ်ပေါ်စတိတမားတွေဖောင်ကြီးရလာမဟုတ်လို့တဲ့ပြဿနာပြတ်နေဖောင်ကြီးမှလည်းနေရာနဲ့သူ့နေရာနဲ့သူသူကအပြည့်ဖြစ်နေတယ် private section အနေနဲ့စေယုံစေကန်တွေကိုပေးပွင့်လိုက်တော့အမှ private က private သွားကြမယ် government လည်းအခု private လည်းအခုပေါင်းကူပေါ့နော်ပေါင်းကူပြီးတော့ပေါင်းတော့ရောက်ပါမယ်ဟိုက government ကပဲခုနေတော့ private ကိုမပေးတဲ့ပုံမှာပြဿနာအဲ့မှာတော့ပုံနေစေယုံတွေမှာ unit တစ်ခုတက်မှလာဆန်ကျင်ဆန်ကျင်တစ်ခုတက်မှလာအဲ့ဒီဆန်ကျင်ဆန်ကျင်ရှိရင်ဖွင့်ဖွင့်ပြီးတော့ဒီချိန်မှာတော့အကုန် wine view ကုလိုက်ရင်ကျွန်တော်တို့ဒီကောင်မလူအင်အားရလာလိမ့်မယ်လူအင်အားရလိုက်မယ်ခုနတော့ပုံနဲ့ကိစ္စကိုရောက်သွားအဲ့လိုလေးကိုပြပစီစီလုံးလိုက်မယ်ဆိုရင်ပေါ့နော်တော်တော်ကြီးကိုဒီကာလမှာကျွန်တော်ထိန်းဖြစ်သွားလိမ့်မယ
်မြန်မာနိုင်ငံအတွင်းမှာကိုဗစ်ကူးစက်လူနာနဲ့တန်တရာလူနာတွေကိုပုဂ္ဂလိကဆေးရုံစေခန်းတွေမှာပါခွဲဝေလက်ခံကုသမှုပေးရင်မကြခင်အကောင့်ထည့်ဖို့ရမယ်လို့တော့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်အခုလက်ရှိအခြေအနေမှာတော့နိုင်ငံတော်ဝန်ပြည်တွင်းကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာပိုးရှိမရှိအုပ်စုလိုက်အများအပြားတစ်ရိုင်းနှစ်ထည့်စစ်ဆေးနေတယ်လို့နေ့စဉ်ဆိုသလိုလည်းပိုးတွေ့ရှိနှုန်းကမြန်ဆန်မြင့်တက်လာနေပါတယ်ရှင်ကျမစုမမ
ရှင်မြန်မာနိုင်ငံတွမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ဘတ်ဆင် podcast season ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အစံလေးပါ COVID-19 နဲ့ပတ်သက်ပြီးမရှင်းလင်းတဲ့အစိုးရရဲ့ထုတ်ပြန်ချက်တွေကိုနားလည်ဖို့ပြည်သူတွေကရုန်းကန်နေရပါတယ
်ဒီလိုမျိုးနဲ့မြင်ရကြတော့ဟိုဟာသူကပြည်သားချက်တွေထုတ်ပြန်နေတာလေဆိုမရှင်းမလင်းဖြစ်နေပါဘူးเนาะကျွန်တော်မြန်မာသားဘိုးရအကြောင်းသားတွေတော့နားမလည်ဘူးဗျာမြန်မာသားပဲအခုကဘာသာရေးပြန်ခေါ်ရင်လည်းသိမဟုတ်ဘူးပေါ့
ရန်ကုန်မြို့ကကိုထက်အောင်ကျော်ဖြစ်ပါတယ်မြို့တော်တွင်မှာ COVID-19 ရောဂါပြင်းပြစွာကူးစက်ပြန့်နှံ့လာတာနဲ့အတူခက်စိတ်စိတ်ထုတ်ပြန်လာတဲ့အစိုးရရဲ့ထုတ်ပြန်ချက်တွေကိုနားလည်ဖို့စူးစမ်းနေတဲ့ပြည်သူတွေရဲ့အံကိုနားဆင်ရမှာဖြစ်ပါတယ်ဒီဆောင်မအပြည့်စုံကိုဒို့အတန်တရင်တော့အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပ
ါ2020စက်တင်ဘာလမှာ COVID-19 ရောဂါဟာမြန်မာနိုင်ငံကိုကူးစက်နှုန်းမြင့်မြင့်နဲ့အသွင်ပြောင်းပြီးတကြော့ပြန်လာခဲ့ပါတယ်။အစိုးရကရောဂါကူးစက်နှုန်းကိုထိန်းချုပ်ဖို့အတွက်ရောဂါတိုက်ဖျက်ရေးမှာပါဝင်လာကြတယ်။ရက်ကွက်အုပ်ချုပ်ရေးမှူးကလည်းပြည်ထောင်စုအဆင့်ကြီးဝန်ကြီးဌာနနဲ့ကော်မတီတွေအားလုံးကိုထုတ်ပြန်ချက်တွေတတိယဒဏ်ကြီးထုတ်ပြန်ပြီးတုံ့ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်တွေမှာမရှင်းလင်းမှုတွေအချက်အလက်အသေးစိတ်တွေမပါတဲ့အတွက်ထုတ်ပြန်ချက်ကိုအကောင့်ထည့်ဖို့နေတယ်။ရက်ကွက်အုပ်ချုပ်ရေးမှူးနဲ့ပြည်သူ့ရဲ့အကြအငင်းပွားမှုတွေလည်းရှိနေပါတယ်
။ဒီကအဓိကတော့မို့လို့ထုတ်ပြန်ချက်ကရှင်းရှင်းလင်းလင်းပြည်သူနားလည်တဲ့ထုတ်ပြန်ချက်တွေထုတ်ပေးရင်တော့ပိုကောင်းတာပေါ့လေ။ရှင်းရှင်းလင်းလင်းပေါ့ထုတ်တဲ့ညမှာတော့ထုတ်ပြန်ချက်တွေကတော့ကျွန်တော်တို့ကတော့ဘာမှတော့မပြောလို့ပါဘူး။ဒီလိုထုတ်ပြန်တဲ့အတိုင်းကျွန်တော်တို့ကလိုက်နာရမှာပဲလေ။ဒါနဲ့ပြီးတော့ဒီကနေ့ဖြန့်ဝေရှာကြည့်ကြလောက်အောင်ပါပဲလေကျွန်တော်တို့ကတော့အကဲခဲကြီးတဲ့ဟာတွေတော့တင်ပြပါတယ်တင်ပြတယ်အဲ့ဒါတွေကတော့အင်တီရီယာတွေရှိတယ်ပြည်တဲ့ဟာလည်းရှိပါတယ်ဒါတွေကတော့ကျွန်တော်တို့ပြောနေမှာဆိုရင်လည်းပြီးမှာမျိုးပါကျွန်တော်တို့ဘာပြီးပါဘုံညံကြက်တည်လာရင်တော့လုပ်ပြရမယ်ပြည်သူအတွက်ပဲဆိုတဲ့ဆန္ဒပဲရှိတယ်ကျွန်တော်တို့
ဖန်တာယာမြို့နယ်ရွှေလင်းမန်းရက်ကွက်အုပ်ချုပ်ရေးမှုဦးလင်းနိုင်မြတ်ပါမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေတစင်ညွှန်ကြားလာတဲ့ဌာနဆိုင်ရာအမိန့်တွေကိုအကောင့်ထည့်ဖို့နေရသူဖြစ်ပါတယ်COVID-19 ကာလမှာကြုံရတဲ့ပြောလို့မကုန်နိုင်တဲ့အခက်အခဲမျိုးစုံကိုအရင်အုပ်ချုပ်ရေးမှုတွေကြုံခဲ့ဘူးမှမဟုတ်ဘူးလို့လည်းသူကပြောပါတယ်။အဓိကအခက်အခဲကတော့ညွှန်ကြားချက်တစ်ခုကိုအကောင့်ထည့်ဖို့ရင်ပြည်သူဘက်ကအဆင်မပြေလာတဲ့အခါမှာအုပ်ချုပ်ရေးမှုတွေနဲ့ထိတ်တိုက်ပြဿနာတွေဖြစ်လာကြရတာပါ။ထင်ရှားတဲ့ဥပမာတစ်ခုကတော့စက်တင်ဘာလ9ရက်နေ့ကရန်ကုန်တိုင်းဒေသကြီးအတွင်းက27မြို့နယ်ကို Stay at Home ကြီးညာလိုက်တဲ့ထုတ်ပြန်ချက်ပါ။အဲ့ဒီကြေညာချက်ထုတ်ပြန်ပြီးရဲ့နောက်တနေ့မှာတော့ရက်ကွက်အတီးတီးလမ်းအတီးတီးရဲ့ချိတ်တွေမှာလမ်းတွေကိုတစ်သားတွေတံပြားတွေတန်ဆူကျိုးတွေနဲ့အသေးကားရန်ထားလိုက်ကြပါတယ်
။ဆက်ကောင်းကရက်ကွက်ကျင်းသူဒီဘက်မှာတက်ချီအမားကြီးများဝင်ထွက်သွားလာလို့ပြောပြီးမဟုတ်ပါ။အ
ဲ့ဒီလိုလောက်ကြတာတွေကြောင့်စကားများရှင်ပြခဲ့ရတာတွေရှိသလိုလူမှုကွန်ရက်ဆိုင်မင်းနာပေါ်မှာဆိုရင်လည်းဝေဖန်မှုတွေများပြခဲ့ကနိုင်ငံတကာကနိုင်ငံနာမည်တွေကိုညွှန်းတဲ့တခုချင်းစီရဲ့နာမည်ပြောင်းနေပေးရတဲ့အထိဖြစ်ခဲ့ရပါတယ်။ကိုထက်အောင်ကျော်ကတော့ရန်ကုန်မြို့ရဲ့ကိုဗစ်ကူးစက်မှုအများဆုံးမြို့နယ်တစ်ခုဖြစ်တဲ့တင်ငန်းကျွန်းမြို့နယ်မှာနေပါတယ်။သူက
ကိုဗစ်ကဟိုဆိုရဆိုအကောင်ကဘယ်လိုပုံစံရှိမှန်းတော့မသိရဘူးနဲ့တော့ဝင်းနေတဲ့ကာတို့ဘာဘာတော့ဘယ်လိုလုပ်အဆင်ပြေမလဲနော်။ဟိုဆိုရဆိုအဲ့မှာမှဟိုကိစ္စောင်းတွေဘာတွေရှိသေးရဲ့အဲ့ကိစ္စောင်းကလည်းမတ်မတ်တက်ဘူးဆိုတော့တော်တော်ကြည့်ရတဲ့ဟာမျိုးတွေပေါ့နော
်တကယ်တော့လော့ဒေါင်းနဲ့ stay at home ကိုလွှဲမှားပြီးပြုလုပ်တယ်လို့လည်းပြည်သူတွေကဆိုကြပါတယ် လမ်းပိတ်တာကြောင့်အခက်အခဲကြုံရတဲ့ပြည်သူတွေရဲ့ဝေဖန်မှုတွေရှိလာတဲ့အတွက်စက်တင်ဘာလ၁၂ရက်နေ့မှာတော့လမ်းတွေကိုအသေးမပိတ်ဖို့တိုင်းအစိုးရကပြန်လည်ထုတ်ပြန်ခဲ့ပါတယ်။ဒါဟာကိုဗစ်ကကွယ်ရေးအတွက်အစိုးရဌာနအချင်းချင်းအမိန့်စာကိုဝန်ထမ်းတွေတောင်တေချာနားမလည်ပဲနားလည်မှုလွဲခဲ့ရတဲ့ဖြစ်စဉ်မှာအစိုးရထုတ်ပြန်ချက်တွေကိုလိုက်နာဖို့ကြိုးစားနေတဲ့ကိုထက်အောင်ကျော်ကတော့
အစိုးရဘက်မှလည်းသူတို့အခက်အခဲနဲ့သူတို့ရှိရင်ရှိမှာပေါ့လေ။ကျွန်တော်မြင်တဲ့အမြင်အကြတော့ဟိုဟာသူတို့ကပြင်ကြချက်တွေထုတ်ပြန်နေဟာတွေဆိုရင်မရှင်းမလင်းဖြစ်နေတာပေါ့နော်။ကျွန်တော်မြန်မာသားဘွေရကျောင်းသားတယောက်တော့နားမလည်ဘူးဗျာလို့မြန်မာသားပဲ။အဲသူ့ဟာဘာသာပြန်ပြန်ခေါ်ရင်လည်းသိမဟုတ်ဘူးပေါ့။အဲတော့ဒါကတော့ဟိုသူတို့ကလည်းအဲ့လိုပေါ့ဟိုမွေးမသေးဒုံမကျူးရှင်းလဲလျှောက်တာဗျာလဲဆဲတာအဲ့လိုမျိုးလှုပ်ချင်ပုံရပါတယ်။တစ်ဖက်မှာလည်းစောင့်ဝင်နေမပြေတဲ့လူကအုံကြွလာရင်ဒီအခြေအနေကိုဘယ်လိုဖြေရှင်းမလဲပေါ့။အဲတစ်ဖက်မှာလည်းယောဂါကိုမပြန်ပွားစေချင်တဲ့အတွက်အားလုံးရောအိမ်မာနေစေခြင်းနဲ့
တချို့ကတော့ဆိုရှယ်မီဒီယာမှာတွေ့ရတဲ့အစိုးရရဲ့အမိန့်စာနဲ့ထုတ်ပြန်ချက်တွေကိုသူတို့နားလည်သလောက်ပြန်လည်ရှင်းလင်းရေးသားပြီးတော့ဝေမျှနေကြပါတယ်။ချင်းမင်းနိုင်မျိုးနယ်မှာနေတဲ့မက်ဆီမာဝေကတော့ဆိုရှယ်မီဒီယာဘောကသတင်းအချက်အလက်တွေကိုပေချာစစ်စစ်ပြီးမှယုံကြည်တတ်သူဖြစ်ပါတယ်။သူကအ
မိုးချက်ကတော့သူရဲ့ဒုံဖောင်တိုင်းမှာသူတို့ကတွားနေတာပါပဲ။အရင်ကလည်းပြောတယ်နားလည်အောင်ဒီအခုကတော့ဖတ်နေကြတဲ့အခါမှာဒီသတင်း page ကိုနားတော့လဲတယ်အမိန့်ဆိုင်ကတော့လည်းလျှော့နေတည်တယ်အမိန့်ဆိုင်တိုင်းလေးကနားမလဲအဲ့ဒါကြောင့်ဘာလို့ ਆ လဲဆိုတော့နားလဲတဲ့သူတွေကနေပြီးတော့တမတော်ပဲမဟုတ်ပါဘူးတကယ်ဟိုနားလဲတဲ့သူတွေကဒီဟာကိုဖတ်ပြီးတော့ point out လုပ်ပြီးတော့ကို Facebook ကိုအကောင့်မှာကိုပြန်တင်ပေးလိုက်တဲ့အခါမှာကိုရဲ့ friend 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 ပေါ့ public နဲ့တင်ပေးလိုက်တဲ့အခါမှာအကောင့်ကနားလဲသွားတဲ့အခါကျပြည်သူတွေရှုပ်ရောက်တာမြန်နေပေါ့
အစိုးရရဲ့ထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးပထမ line တုန်းကလည်းပိုတွေးလူနာစည်ရင်ထုတ်ပြန်တဲ့အခါနားလဲရခတ်တဲ့အတွက်ဝေဖန်မှုတွေများစွာပေါ်ထွက်လာပူပါတယ်အဲ့ဒီလိုပေါ်ထွက်လာပြီးနောက်မှာတော့အရေးသားတွေကိုဂရုစိုက်လာတဲ့အတွက်ဝေဖန်မှုတွေပြန်လည်တိတ်ဆိတ်ခဲ့ပါတယ်။ဒုတိယလိုင်းမှာဝေဖန်မှုတွေထက်မှန်ပေါ်ပေါက်လာခဲ့ပြန်ပါပြီ။ထုတ်ပြန်ချက်တချို့ဆိုရင်ထုတ်ပြန်ထားတဲ့အကြောင်းအရာတွေကိုတပ်ဆိုင်တဲ့အစိုးရဌာနရဲ့ဝန်ထမ်းတွေဟောင်းတေချာနားမလည်တာတွေရှိပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကအတွင်းမှုဦးမြင့်ကျော်က
ထုတ်ပြန်ချက်တွေကဌာနရင်းပေးစာသဘောမျိုးဆန်တယ်။ဌာနရင်းပေးစာကတော့သူတို့ဟိုအစိုးရဌာနချင်းချင်းကတော့ဟိုဆက်သွယ်နေကြတော့ဒီလိုဒီတိုင်းဗာဒိပေဆိုတာသူတို့ဒီကောင်ပြီသူတို့ဒိပေခွင့်ဆိုနားနိုင်မယ်ပြည်သူလူထုအမြင်ပြည့်စက်ကြတော့အဲ့လိုမျိုးရုံးလုပ်ငန်းစာတွေနဲ့ရုံးစာတွေရဲ့သဘောတဘာဝကအများစုကမမြင်မိကြဘူးဟိုဆိုတော့ဒီလေပြည်သူလူထုအမြင်ပြည်သူလူထုကိုသိပေးတဲ့ဟာမျိုးကတော့အားလုံးနားလည်နိုင်တဲ့ဟာနောက်တစ်ခါတော့တစ်ခါလေးမှပြည်စုံနေဆိုတာဘယ်လိုအခြေအနေမျိုးကတော့ဖြင့်ဟိုကြည့်ကြဖြစ်တယ်ဘလို့ချင်းနေရအဲ့လိုမျိုးဟာမျိုးပါဟိုထဲတွင်ပါဝင်မှုလိုတယ်လို့ထင်ပါတယ်ဥပမာနောက်ဘယ်နေရာနေဘယ်နေရာတိအကျုံးဝင်နေဘယ်နေရာနေဟိုဘယ်နေတိအကျုံးဝင်နေစသည်အဲ့လိုဟာမျိုးလည်းပါဖို့လိုတယ
်စက်တင်ဘာလ20ရက်နေ့မှာထုတ်ပြန်တဲ့တင်းကျပ်တဲ့ stay at home ထုတ်ပြန်ချက်မှာဆိုရင်လည်းမရှင်းလင်းတဲ့အတွက်ပြည်သူတွေကြားမှာဝေဝါးမှုတွေဖြစ်ခဲ့ရပါတယ်အဲ့ဒီထုတ်ပြန်ချက်တွေကချွင်းချက်ခွင့်ပြုချက်မှာစားသောက်ကုန်လုပ်ငန်းနဲ့အေးအေးကလုပ်ငန်းတွေပါနေပေမယ့်အစားအသောက်ပို့တဲ့ delivery အလုပ်တွေပါလားမပါလားဆိုတာကလည်းအဲ့ဒီလုပ်ငန်းလှုပ်ဆောင်နေသူတွေအတွက်ဒွိဟဖြစ်စေခဲ့ပါတယ်။ဒါအပြင်ရုတ်တရက်ကြေညာတဲ့ထုတ်ပြန်ချက်မှာပြည်သူတွေစီကိုသတင်းမှန်စီးဆင်းအောင်ဖြန့်ချိပေးမယ့်မီဒီယာလုပ်ငန်းကလည်းမပါဝင်လာတဲ့အတွက်နေ့စဉ်ထုတ်သတင်းစာတွေ၊ channel တွေနဲ့မဂ္ဂဇင်းတွေကြားမှာပွက်လောရိုက်ခဲ့ရပါတယ်။ဒေါက်တာတန်းနိုင်စွာကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။သူကအစိုးရရဲ့ထုတ်ပြန်ချက်တွေဟာရှင်းလင်းတယ်လို့ယုံကြည်ပါတယ်
။လူတွေကကိုယ့်အကူရှုပ်အောင်စဉ်းစားတဲ့အခါကျတော့ရှုပ်သွားတာပါ။အဓိကစာရင်းမှာပုံမှန်ရှင်းရှင်းပြီးသားဒီလိုငန်းတွေပဲဖွင့်မယ်။ဟာကျွန်တော်လုပ်ငန်းကြတော့မပါဘူး။ကျွန်တော်ကမဖွင့်ရပါလားမဖွင့်ရပါလား။တကယ်ဆိုတော့မေးရတာမလို့တော့ဘူးပေါ့နော်။ဒါပေမဲ့ကျွန်တော်ကဒါကတော့ကျွန်တော်တို့နိုင်ငံရဲ့ဟိုပေါ့ကျွန်တော်တို့ရဲ့ဒီပေါင်းဆက်တဲ့ညီနိုင်တဲ့အနေအထားကလည်းကျွန်တော်ကျမရင်းနဲ့အားသာဝန်ကြီးဌာနကတော့ကျွန်တော်တို့ကတော့ညှိနှိုင်းနိုင်နိုင်နဲ့ပဲကောင်းကောင်းမွန်မွန်ပေါ့နော်ဆောင်ရွက်လို့ရတဲ့ပေါ်ရှိပါတယ်။အဲတော့ပါပဲပြပေါ်ဟုတ်ကဲ့ပါဒါကျွန်တော်တို့စဉ်းစားပြေးပါမယ်။ဒါကျွန်တော်တို့ဒီကိစ္စကိုတော့ဒါဟိုလိုရရင်လည်းလက်ညှိုးမှုခံယူပြီးတော့ကျွန်တော်တို့ပြန်လည်ဖြည့်ချင်းပြေးပါမယ်။သူပဲပြောရတာပေါ့နော်။ထက်လျှော့ပြီးတဲ့ဟာတွေနဲ့နောက်ရက်မှာသုံးခုပါလာသေးတဲ့ခဏလင်းစာတွေမှာတုံးမှုထက်လျှော့ပြလိုက်ပါတယ်ဆိုပြီ
းတော့ဒါပေမဲ့မကြသေးခင်ရက်ပိုင်းကပဲ COVID-19 ရောဂါကာကွယ်ထိန်းချုပ်တားဆီးရဲ့အတွက်စက်တင်ဘာလကုန်ထိထုတ်ပြန်ထားတဲ့အမိန့်နဲ့ထုတ်ပြန်ချက်တွေကိုအတူပါလာကုန်ဒီရက်တိုးကြောင့်စက်တင်ဘာလ28ရက်နေ့ကထပ်မံထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီထုတ်ပြန်ချက်မှာရက်တိုးရဲ့အမိန့်နဲ့ထုတ်ပြန်ချက်တွေကဘာတွေလဲဆိုတာအသေးစိတ်မပါတဲ့အတွက် stay at home ကိုရက်တိုးတာလို့နားလည်မှုလွဲသူတွေရှိလာကြပြန်ပါတယ်။ရက်ကွက်အုပ်ချုပ်ရေးမှူးဦးလင်းနိုင်မြေကတော့ ကဘေးကလာအတွင်အခုလိုကြုံနေရတဲ့အခက်အခဲတွေကိုပြည်သူတွေအနေနဲ့နားလည်မှုရှိရှိနဲ့ပဲကြော်ဖြတ်စေချင်တယ်လို့ဆိုပါတယ
်ပြည်သူကြီးပြောချင်တာကတော့ကျွန်တော်ပါပြီပါအခုချိန်မှာတော့ပြည်သူတွေကနားလည်မှုအပြည့်ယူထားပြီးတော့ပြည်သူနဲ့အုပ်ချုပ်ရေးပိုင်းနဲ့နားလည်မှုယူပြီးရှိရှိရုံရုံနဲ့ဟုတ်လားဒီတဘေးကိုကြော်နိုင်ဖို့ကညီညွတ်မှဖြစ်မှာလေညီညွတ်ညွတ်နဲ့နားလည်မှုရှိရှိနဲ့ကြော်ဖြတ်ဖို့ပဲကျွန်တော်ကတော့ဖြစ်စီချင်တာလေကြောက်နေတဲ့အပြည့်ညင်းနဲ့ဟုတ်လားတိုက်ဆိုင်တွေလုပ်နေမှဆိုတော့ဒီကဘေးကဟိုကြော်နိုင်မှာဘူးလေအဲ့ဒါကိုဖြေရှင်းနေရတာလည်းပြီးနေတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကပြောနေမိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်သတင်းတော်ဖေးအောင်ဇာနီနဲ့ Dan James တို့ဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်မိန့်မရှိတော့မယ်လို့ဖြစ်ပါသေးရှင်ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာမြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေတိကျကြမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိလဲဘလို့ရှုမြင်ကြသလဲနိုင်ငံရေးပါတီတွေမှာဘလို့မူဝါဒတွေရှိသလဲယူကော့ပွဲနဲ့ဆက်နေပြီးတော့မဲဆန္ဒရှင်တွေနေနဲ့ဘာတွေသိရှိထားတဲ့လဲဒီအကြောင်းအရာတွေကိုယူကော့ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကရေဒီယိုရောရုပ်မြင်သံကြားကပါအပတ်စဉ်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်ဒီအစီအစဉ်ကိုတော့ Channel FFE Media က Editor ကိုမှုသစ်ကအစီအစဉ်တင်ဆက်ပေးမှာပါဒီသတင်းပတ်မှာတော့ယူကော့ပွဲနဲ့လူငယ်အထူးသဖြင့်တော့ဒီ first time voters လို့ခေါ်တဲ့ပထမဆုံးမဲပေးကြမဲ့လူငယ်မဲဆန္ဒရှင်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ
်။အားလုံးပဲမြင်လာပါခင်ဗျာ။ election debate season ကနေကြိုဆိုလိုက်ပါရစေ။ဒီ season ကတော့2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးညှိနှုံကြတဲ့ season တွေဖြစ်ပါတယ်။ဒီဘက်မှာတော့2020ရွေးကောက်ပွဲနဲ့လူငယ်များရဲ့အံ့ကန်တာဆိုပြီးတော့ဆွေးနွေးညှိနှုံသွားကြမှာဖြစ်ပါတယ်။ဒီစီဇန်ကိုဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်။သူတို့ကတော့ချင်ပြည်နယ်ပြည်သူ့ပါတီကနေကိုစားပြုပြီးတော့မြကြီးနားမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံပေမဲ့ဆိုင်မှုပါဖြစ်ပါတယ်။နောက်တစ်ခါလူအောင်သိဒီမိုကရက်တစ်ပါတီကနေကိုစားပြုပြီးတော့ဗဗဲရန်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရွေးချယ်ခံပေမဲ့ဤသနာမှာဖြစ်ပါတယ်။ကိုအောင်ခန့်ကတော့ NRI ပါတီဝင်လူငယ်တူလည်းဖြစ်ပါတယ်။ပထမဆုံးအနေနဲ့တော့ကျွန်တော်တို့ဒီစပြီးတော့ပါတော့ကျွန်တော်ကိုအောင်ခန့်နဲ့စပြီးတော့ဟိုမေးချင်တယ်ကကိုအောင်ခန့်ကိုစမေးချင်တယ်ပေါ့နော်ဆိုတော့ကိုအောင်ခန့်ကလည်းဒီလူငယ်တယောက်လည်းဖြစ်တယ်နိုင်ငံရေးမှာလည်းစိတ်ပါဝင်စားတဲ့လူငယ်တယောက်လည်းဖြစ်တယ်ပေါ့ဆိုတော့လူငယ်တွေကဒီနိုင်ငံရေးဟိုမာဒီဖြစ်တော့နိုင်ငံရေးမျိုးဥပဒေကြီးရေးလမ်းကြောင်းကိုကြွားတာမျိုးဥချိုရေးလမ်းကြောင်းကိုကြွားတာမျိုးမှာလူငယ်တွေနေဘလောက်ထိအဆင်သင့်ဖြစ်နေပြီလဲပေါ့နော်လူငယ်တွေကဘလောက်ထိစွမ်းအားတွေရှိနေပြီလဲဒီခန့်ကဏ္ဍတွေကပါဝင်ဆောင်ရွက်ဖို့အတွက်ဆိုတော့ကိုအောင်ခန့်ဒီဘောမှာဗာများပြောနေတာရှိဘယ်လိုမြင်တယ်လဲပေါ့နော်စပြီးပြောလို့ပေါ့
လူငယ်မှာလည်းအစားအစာရှိပါတယ် ready ဖြစ်တဲ့လူငယ်ရှိမယ် ready ဖြစ်တဲ့လူငယ်ရှိပါဘောနော်ပို့ပြီးအစင်သက်ဖြစ်မယ်ပြင်ဆင်ထားပြီးသားဖြစ်မယ်လေးဟိုပါဘောနော်အလေးထားပြီးဘောကိုလှုပ်ချင်တဲ့လူငယ်လည်းရှိပါတယ်ဗျာဒါပေမဲ့ဟိုနောက်ပိုင်းမှာဘောနော်အခုလိုမျိုးဒီပွင့်နေလာတဲ့ဟိုခက်လည်းရောက်လာပြီးကျွန်တော်တို့ဒီစာရီပိုင်းမှာလည်းလေ့လာလို့ရတယ်ခက်ရောက်လာပြီးဆိုတဲ့အခါမှာကျွန်တော်တို့တမိုင်းအရာပဲဖြစ်ဖြစ်ဟိုပို့ပြီးတော့ပြင်ဆင်ထားတာကျွန်တော်တမိုင်းအပြင်ရောပဲအခုလက်ရှိပြဿနာတွေကိုပဲဘလို့ဖြေရှင်းမယ်ဘယ်ကန်တာရင်ဖြေရှင်းမယ်ဆိုတဲ့အောက်ပညာတစ်ခုအနေနဲ့ကိုသင်ပြတာကတော့ဖြည့်ချင်းနေတဲ့လူငယ်တွေလည်းအဆအဆရှိပါတယ်ကျွန်တော်တို့ဥပမာပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ကိုယ်တိုင်မဲ့ရန်ကုန်စီပင်ရွေးကောက်ပွဲဝင်ခဲ့တယ်ဆိုတော့စီပင်အလုပ်တွေကိုလှုပ်ချင်လို့ဆိုပြီးတော့ရွေးကောက်ပွဲဝင်ခဲ့တာပါတခြားအလုပ်ကိုလှုပ်ချင်လို့မဟုတ်တခြားရွေးကောက်ပွဲမှာဝင်ခြင်းနဲ့ဟာမှုတွေအတွက်အခုဒီ2020ရွေးကောက်ပွဲမှာဆိုလို့ရှိရင်ကျွန်တော်အနေနဲ့မပါဝင်ပါဘူးဘာလို့လဲဆိုလို့ရှိရင်နေရာရရေးအတွက်မဟုတ်ပဲနဲ့အဲ့နေရာနဲ့ဘလို့ဖြည့်ရှင်းမလဲဆိုပြီးတော့ဘောနော်ဒီဇိုင်းမမတ်လေ့လာထားပြီးတော့ပဲဖြည့်ရှင်းနေတဲ့လူငယ်ဆိုကြတော့ကျွန်တော်တို့ဘလောက်အစင်သစ်ဖြစ်ပြီလဲဆိုလို့ရှိရင်လူငယ်အားလုံးကတော့အစင်သစ်ဖြစ်ပြီလို့ပြောလို့မရပါဘူး။ဒါပေမဲ့လူငယ်အားလုံးထဲမှာပဲလူငယ်တချို့ကတော့ဘောအစင်သစ်ဖြစ်ပြီလို့ကျွန်တော်ပြောလို့ရပါမယ်။နှစ်ရှည်လောက်ကိုတို့ဘောနော်အချိန်ပေးပြီးတော့တို့ဒီ ဖြည့်ရှင်းခြင်းနဲ့ကန္တာပါဝင်ခြင်းနဲ့ကန္တာတစ်ခုအနေနဲ့ကိုသူတို့ဘလို့အကောင့်ဘလို့ကိုက်တွယ်မလဲဘလို့အကောင့်ထဲပေါ်မလဲဘလို့ဖြည့်ရှင်းရဆိုတာအစအရင်အဆုံးလေ့လာပြီးတော့မှဝင်ကြတဲ့လူငယ်တွေတော့ရှိကြပါမှာအဲ့လူငယ်တွေကတော့ ready ဖြစ်ပြီးအစင်သက်ဖြစ်ပြီးလို့ပြောလို့ရပါတယ်တခြားဟိုလူငယ်အားလုံးအနေနဲ့တော့ကျွန်တော်အနေနဲ့ပြောပိုင်ခွင့်ရှိလို့ထင်ပါပါနော်အဲ့တော့နိုင်ငံရေးဆိုတဲ့အထဲမှာလည်းကျွန်တော်တို့ကနိုင်ငံရေးကဥနာလိုပဲပေါ့နော်ဟို policy maker အနေနဲ့အခုကတော့ကျွန်တော်2020ရွေးကောက်ပွဲဆိုတော့အထူးထူးရွေးကောက်ပွဲဖြစ်တဲ့အတွက်ကျွန်တော်ဒီ policy maker တွေအနေနဲ့ပေါ့နော်ဟိုလွတ်တော်တည်ပြုရမယ့်ကိစ္စဆိုတော့လွတ်တော်အရေးတွေကိုပေါ့နော်လေ့လာထားတဲ့လူဖြစ်တင်ပါတယ်ဘာလို့လဲလွတ်တော်နဲ့သက်ဆိုင်တဲ့အတွက်ကျွန်တော်တို့လုံခဲ့တဲ့9နှစ်အတွင်းမှာဆိုလို့ရှိရင်ဖြစ်ဖြစ်လုံခဲ့တဲ့10နှစ်အတွင်းမှာပဲဖြစ်ကြည့်မယ်ဆိုလို့ရှိရင်လွတ်တော်ကိုယ်စားလှယ်သာဖြစ်ကြတယ်လွတ်တော်ကိုယ်စားလှယ်အလုပ်အပြင်တခြားအလုပ်တွေပါလုပ်နေရတဲ့ဟိုအရေးကိုမြင်ရပါတယ်ဒါလည်းကျွန်တော်တို့ဒါအခြေအနေနဲ့ဟိုအချိန်ခါရပေါ့နော်သို့တော်လည်းပဲလွတ်တော်ကိုယ်စားလှယ်အနေနဲ့ခုနကလို့စီပင်အလုပ်တွေဝင်လုပ်နေရတယ်ကျွန်တော်တို့တွေ့ရတယ်ဒါမဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့လွတ်တော်အလုပ်ကိုကောင်းကောင်းမလုပ်တတ်လို့လားဆိုတဲ့မေးခွန်းမှာဖြစ်လာတဲ့အတွက်လွတ်တော်အလုပ်တွေကိုကောင်းကောင်းလေ့လာထားတဲ့လူငယ်တွေလည်းရှိပါတယ်ဆိုတာနဲ့ကျွန်တော်ဖြည့်ပေးလိုက်ပါမယ
်ဟုတ်ကဲ့ခင်ဗျာကိုအောင်ခန့်ကျေးဇူးပါဆိုတော့ကျွန်တော်ဒီခောက်တော့ကျွန်တော်ဒီ map sign ban နဲ့ map design ပေါ့မေးခွန်းတစ်ခုတည်းကိုပဲမျှော်ဆုံးကျွန်တော်မေးချင်တယ်ခင်ဗျာဆိုတော့ကျွန်တော်အဓိကမေးချင်တာကဒီမဆိုင်မှုပန်တို့မိတ်ဒီဇာမောတော့လူငယ်တွေလည်းဖြစ်တယ်နောက်တစ်ခါဒီပြည်တော်စုစင့်လွတ်တော်ပေါ့ဒီလွတ်တော်မှာပါဝင်ရွေးချယ်ခံဖို့ကြိုးစားနေရလှုပ်ဆောင်နေတဲ့သူတွေလည်းဖြစ်တယ်ပေါ့ဆိုတော့ဒီလူငယ်တွေအနေနဲ့ဒီလွတ်တော်တွေကိုသွားဖို့ကြိုးစားတဲ့အခါမှာနိုင်ငံရေးမှာဒီရွေးကောက်ပွဲမှာရွေးကောက်ခံဖို့လှုပ်ဆောင်တဲ့အခါမှာဘလို့စိန်ခေါ်မှုတွေကြုံရတာမျိုးရှိတယ်ဘလို့အခက်အခဲတွေရှိလာနိုင်တယ်ပေါ့ဆိုတော့ဒီမဲဆန္ဒရှင်ပြည်သူတွေကရောဒီလူငယ်တွေရဲ့နိုင်ငံရေးလှုပ်ဆောင်မှုကိုဘယ်လောက်ထိကြုံကြည်မှုရှိနိုင်လဲပေါ့နော်ရှိကြတယ်လေပေါ့အဒီပေါ်မှာပြောပြစေချင်တယ်ခင်ဗျအရင်ဆုံးဒီ Mac Islam ပြောပြပါခင်ဗျအ
ဲလူငယ်တယောက်လွတ်တော်တဲ့ဝင်ဖို့ဆက်ဆိုရင်ကျွန်တော်ကအနည်းဆုံးတော့25နှစ်ပြည့်မှာကျွန်တော်ဝင်လို့ရတယ်ဒါကလည်းကျွန်တော်အတွက်အခက်အခဲဘူးမဲထဲတဲ့ခါကျရင်ကျွန်တော်က18နှစ်ပြည့်ရဲ့အခါ18နှစ်ပြည့်ပြီးထဲလို့ရတယ်အဲရေကောက်ခံမှုတော့ကျွန်တော်တို့ကအကန့်တတ်ရှိတယ်ပေါ့ဒါကကျွန်တော်တို့ရဲ့ဖွဲ့စည်းပုံခြေကံဥပဒေရောက်သွားတော့လူငယ်တွေရဲ့ပါဝင်မှုကိုကန့်တတ်ထားတဲ့အပိုင်းပေါ့နော်ဒါတရားဝင်ဆက်တက်ထားတာဆိုတော့ခဏကပြောသလိုပဲတစ်စုံလုံးဆိုင်ရာနိုင်ငံရေးကိုပြန်ပြောရမယ်ဆိုရင်ကျွန်တော်တို့ကline ကိုကြော်ရတယ်ပေါ့နော်နိုင်ငံရေးတုတ်တဲ့အခါမှာရှိနေရရှိကြတယ်ကြော်ရတယ်ဆိုတော့ဘယ်လိုရှိတရားလေးကိုကြော်ရတယ်ဆိုတဲ့အခါမှာတစ်ဖက်က propaganda ဝါဒဖြန့်ချီအရန်ကောင်းတယ်လူတို့ရဲ့အကြောက်တရားစိုးရိမ်မှုကိုသူကလို့ဆွပြီးတော့မှဝါဒဖြန့်ချီရဘလို့အကြောင်းအရာမျိုးနေနဲ့မဲဝါဒဖြန့်လဲဆိုဥမာလေးဖြင့်ဒီမဲဒီပေါ်လက်ရှိရှိနေတဲ့ပါတီတွေကိုမဲမပေးလိုက်လို့ရှိရဲ့အာဏာပြန်သိမ်းလာနိုင်ပြီရှိတယ်ဆိုရဲ့ဝါဒဖြန့်ချင်းပေါ့အကဲအတိုင်းနာပါတီတွေကိုမဲပေးလိုက်ညွတ်ပေါင်းဖြစ်သွားပဲဆိုညွတ်ပေါင်းဖြစ်သွားတဲ့ခါကျရင်တွတ်တော်ထဲမှာအဲကျတော့မဲဖွဲ့ဆုံးဖြတ်ကြတဲ့အခါမှာတစ်သက်ကပုံတော့မှအာဏာကြီးလာနိုင်ရေးရှိတယ်ဆိုရဲ့အဲပရိုပဂန်ဒါတွေပေါ့နော်ဒါပြမောက်ဆုံးစာရေးကြုံရတယ်ကျွန်တော်တို့အောက်ခြေမဲဆန္ဒနယ်မှာတွေ့ရတဲ့အခက်အခဲပေါ့နောက်တစ်ခုပရိုပဂန်ဒါကဘာလာလဲဆိုတဲ့အခါကျတော့အဲလူများစုကြီးရအောင်ဒီပါတီကိုထောက်ခံနေတာမင်းကဘာလို့မထောက်ခံလဲဆိုတဲ့ပရိုပဂန်ဒါဆလာတယ်ဆိုတော့ဒါဘာလို့ပြလဲဆိုတော့လူအများစုကလူငယ်စုရဲ့ရွေးချယ်ခွင့်စဉ်းစားခွင့်ကိုကန့်တက်လိုက်တဲ့အပိုင်းပေါ့နော်ဆိုတဲ့အခါကျတော့တစ်ဖက်အဲနောက်ပရိုပဂန်ဒါတစ်ခုကဘာလဲဆိုတော့အဲတစ်ဖက်ပါတီရဲ့ရှင်တိုင်မှုတွေလှုပ်ဆောင်မှုတွေဘလောက်ကောင်းကောင်းအဲဒီလောက်ဆောင်မှုတွေဒီအတိုင်းပြည်ရဲ့အကျိုးဖျက်ဆီးနေတာပါဆိုတဲ့အကြောင်းရင်းတွေနဲ့ကန့်တတ်လိုက်လို့ရှိရတယ်။လူတို့ရဲ့စဉ်းစားမှုကပြိုင်မဲ့ဝေဝါးသွားတဲ့အပိုင်းမှာဥပမာအဖြစ်အကျိုးတို့ Democratic Party နဲ့တွတ်တော်ရဲ့ရောက်ဖို့စူးစမ်းကြတယ်။တိုင်းနာပါတီနဲ့တွတ်တော်ရဲ့ရောက်ဖို့စူးစမ်းကြတယ်။ဒါပေမဲ့ဒီစူးစမ်းမှုတွေကိုတစ်ဖက်ကဝါရဖြန့်ချီတာတွေကလူတို့ရဲ့အကြောက်တရားတွေကိုနှိုးဆော်ရင်ဖြန့်ချီတဲ့အခါကျတော့ဒါကျွန်တော်တို့လူငယ်ပဲဖြစ်ဖြစ်ပေါ့နော်။လူကြီးရဲ့အမျိုးသမီးရဲ့ဖြစ်ဖြစ်အောက်ခြေမဲ့ဆန္ဒနဲ့အများဆုံးကြုံတွေ့နေရတဲ့အပိုင်းပေါ့နော်။အာနောက်တစ်ခုကနောက်တစ်ခုရင်ဆိုင်ရတဲ့ခက်ခဲရပါလဲဆိုတော့ကျွန်တော်တို့ကအာ notebook ကြီးများလာတယ်ပေါ့။ notebook ဘာလို့များလာတယ်ဆိုတဲ့အကြောင်းရင်းကိုကျွန်တော်ပြန်ပြောပြရရင်ကျွန်တော်တို့ page ဆိုရဲဖွဲ့စည်းရှိရေးကောက်ခွင့်နဲ့ပတ်သက်ပြီးတော့မှလေ့လာနေရဲ့ဖွဲ့စည်းပေါ့။နောက်ဒါ ਈ ဖွဲ့စည်းကထုတ်ပြန်ထားတဲ့စစ်တမ်းအညာဆိုရင်ကျွန်တော်လူတို့ရဲ့ညုံနှင့်ချက်အရင်အမြင့်ဆုံးအချိန်က2015အကျော်2016အဲ့ဒီမှာဒီကိန်းညို့တာအကောင်းဆုံးအထိတည်ဝါနိုင်မယ်ဆိုရင်ကျွန်တော်တို့ဒီအချိန်နောက်ထိအဲ notebook တွေများလာမှာမဟုတ်ဘူးဆိုတော့ notebook ဖြစ်သွားတဲ့အကြောင်းရင်းကလည်းအမျိုးမျိုးရှိရဆိုတော့ဒီမှာတစ်ချက် notebook ကအဲ2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်လို့ကျွန်တော်တို့မဲမပေးတာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမယုံကြည်ဘူးအဲ့ဒီတော့အဒီဖွဲ့စည်းပုံအောက်မှာလုပ်တဲ့ရေကောက်ပွဲတွေကိုလည်းအယုံကြည်မရှိဘူးတော့ဒီကနေတက်လာပြီအစိုးရကိုလည်းအယုံကြည်မရှိဘူးဒီအတွက်ကြောင့်မလို့ notebook လုပ်တဲ့လူတွေရှိတယ
်ဟိုဒီမိကောကကျွန်တော်နောက်တော်တော်မှာထက်လာဖို့ရှိလို့လေ
အဲခဏလေးခဏလေးခိုင်ကြောင့်ပြောရမပြီးတယ်
တက်အဆုံးတက်လိုက်မယ်เนาะအဲ့လောက်ဒီနားထောင်ကဲဆိုတော့ဒီအတွက် notebook လေးလည်းရှိတယ်နောက်တစ်ချက် notebook လောက်တာကတော့ဒီခဏကပြန်တိုင်းကျွန်တော်တို့အစိုးရရဲ့လှုပ်ဆောင်မှုတွေအားလုံးကိုမချိနဲ့လို့ပေါ့နော်ဒီဒီအဖြစ်စီဒီမှာ line မပါကျွန်တော် notebook လောက်တက်ရှိတယ်ဆိုတော့ကျွန်တော်လူငယ်အမတ်တွေရောတခြားအမတ်လောင်းတွေရောဒီအခက်ခဲတွေဒီ line လုံးကြီးတွေကိုကျွန်တော်ကြော်ရတယ်ပေါ့နော်ဆိုတော့လက်ရှိအခြေအနေမှာဖြစ်ပြနေတဲ့အကြောင်းညာကဒါပဲဆိုရင်ကျွန်တော်ဒီတရောင်းမှာတော့အရင်ဆုံးသိကြထားပြီးဖြစ်ပါတ
ယ်ဟုတ်ကဲ့
โอเคจมารู้สิมาแล้วดาสิงคโปร์มุတော့အများကြီးရှိရေပေါ့เนาะအတတ်ချက်အနည်းချက်ပေါ့ခဏပြောသလိုမျိုးအချိန်ကလည်းအရန်ကတ်တက်ဘယ်လိုပြောမလဲ limited ဖြစ်တဲ့အခါမှာကျွန်တော်တို့အတွက်တော်တော်လေးစိန်ခေါ်မှုတော့အရန်များတယ်ပြီးတော့ကချင်းပြည်မြစ်နာမြို့နေဆိုတာကဟိုမြို့ပေါင်း၃မြို့နေစာတော့ရှိတဲ့အနေအထားဖြစ်တယ်တော်တော်လေးကြေကျန်တဲ့အနေအထားဖြစ်တယ်မေဆန္ဒရှင်ဥယေကလည်း3000ကျော်ရှိတယ်ပေါ့เนาะဆိုတော့အချိန်ကာလ၂လအတော်အတွင်းမှာကျွန်တော်တို့ဟိုအဖြစ်ကြော်တဲ့အခါမှာလူကုန်လူလဲပြင်ပန်းတယ်ငွေလဲကုန်တယ်အချိန်လဲကုန်တယ်ပေါ့ဒီမျိုးအနေထားတော့တွေ့ရတယ်အတိုင်းဝိုင်းအကန့်တက်ချက်အရာဒါကျွန်တော်တို့ stereotype ကအခုချီဒီကနေကြော်လွန်ဖို့ဒီပေါင်ထဲကကြော်လွန်ဖို့အများကြီးကက်ခဲရှိသေးတယ်ဆိုတော့အများပိုင်းကဒီပေါ်မှာဟိုအရန်ငေသေးတယ်လောက်ကောလုံးနိုင်ပါမလားဆိုရင်မယုံကြည်မှုရှိတယ်ပေါ့နော်တော်တော်ညလဲဒီနောက်ပိုင်းကျွန်တော်တို့စီယုံရုပ်ဝင်တယ်အကောလုံးနဲ့ကျွန်တော်တို့ party policy ချပြနေတဲ့အခါမှာကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေကိုပြန်မဖော်ပြလာတဲ့အခါမှာအလုံးလိုလိုကအခုပြန်မကြားနေရတဲ့အနေထားမှာဟိုလူငယ်တွေပါဝင်လာတဲ့အတွက်ကြောင့်ဒီကချင်ပြည်နယ်ပြည်သူပါတီကိုကျွန်တော်တို့ကထောက်ခံပါတယ်ဆိုတဲ့အနေအထားကိုပြန်ပြောင်းလာတယ်ပေါ့နော်ဒါတွေကဆိုကျွန်တော်တို့ဘက်မှာတော့အသက်ချက်ရှိလာတယ်ပေါ့နော်ပြီးတဲ့ပိုင်းမှာလည်းခဏကဆက်မဟိုအီဂျင်စာမောင်ပြောလို့လို့ယူမယ်ကျွန်တော်တို့ဆိုပုံမရိုက်တဲ့ဟာတော့အများကြီးကြုံတွေ့နေရတယ်ဒါကလည်းကျွန်တော်တို့ဆိုရင် NLD နဲ့ KSPP ကတော့အတူတူပါပဲဆိုတော့ဟိုသူတို့ PTU တွေဘက်ကနေဟိုပုံမရိုက်တဲ့ဟာတွေပေါ့နော်ပြီးတဲ့ချုပ်ကဒီပိုင်းမှာလည်း NLD very strong ဖြစ်တဲ့နေရာမှာဆိုရင်ကျွန်တော်တို့ကချင်ပြည်နယ်ပြည်သူပါတီကအော်ဒီကြံခံဖွံ့ဖြိုးရေးနဲ့ပေါင်းပါတယ်ဆိုတဲ့ဟာမျိုး information ပြန်လုပ်တဲ့အပိုင်းတွေပေါ့နော်ဒါတို့ဝါဒဖြန့်တဲ့အပိုင်းတွေတွေ့ရတယ်ဆိုတော့ဒါတွေကဆိုကျွန်တော်တို့ကဖြည့်ရှင်းနေရတယ်ပေါ့နော်ကြံခံဖွံ့ဖြိုးရေးနဲ့ဘယ်လိုမျိုးအခြေအနေရှိတယ် energy နဲ့ဘယ်လိုမျိုးအခြေအနေရှိတယ်ဘယ်လိုမျိုးဖြစ်ပါတယ်ဆိုတဲ့အပိုင်းကဆိုကျွန်တော်တို့ဆီမှာတော့ဒါတော်တော်လေးတော့စိန်ခေါ်မှုတော့တွေ့နေရတယ်ဆိုတော့စိန်ခေါ်မှုတော့အများကြီးရှိတယ်အသက်ချအနည်းချက်တော့အများကြီးပုံမှန်လဲကျွန်တော်တို့ကလည်းပြင်ဆင်ထားမှုတော့ရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒီမှာကျွန်တော်ဒီဒုတိယတရောင်မေကုံးလေးကျွန်တော်သွားတင်တယ်ပေါ့ဒီမေကုံးကတော့ကျွန်တော်အားလုံးကိုလွှမ်းခြုံပြီးကျွန်တော်မေးတင်တာပေါ့နော်ဆိုတော့ကျွန်တော်တို့လက်ရှိဒီ2020ရွေးကောက်ပွဲမှာဒီလူငယ်တွေရဲ့ဒီမဲပေးမဲ့လူငယ်တွေရဲ့အခမ်းအနားကလည်းကဲကြီးကြီးမားမားရှိနေတော့ဆိုတော့ဒီပမာသူမဲပေးမဲ့လူငယ်တွေအင်အားတွေ၅တန်းလောက်ရှိတယ်ဆိုတော့ဒီလူငယ်တွေကဒီအခမ်းအနားကတော့2020ရွေးကောက်ပွဲဘယ်လောက်ထိရိုက်ခတ်မှုရှိနိုင်လဲပေါ့နော်ဆိုတော့ခုနကဒီမဲဣဒ္ဓသာမောင်ပြောခဲ့တယ်လို့ပဲကျွန်တော်တို့ဒီ notebook လည်းရှိတယ် book လည်းဆိုတဲ့သဘောယူဆရတယ်ရှိတဲ့အခါကျတော့ဒီလူငယ်တွေပေါ်မှာဒီနိုင်ငံရေးရရွေးကောက်ပွဲကိုမဲပေးဖို့မပေးဖို့ဆိုတဲ့ယူဆချက်တွေကဒီ2020ရွေးကောက်ပွဲမှာဘယ်လောက်ထိကြိုးတက်ရမှုရှိနိုင်မလဲရိုက်ခတ်မှုရှိနိုင်လဲရှိနိုင်မလဲပေါ့နော်ဆိုတော့ဒီမေးခွန်းလေးကိုလည်းကျွန်တော်တို့ဆွေးနွေးပေးစေချင်တယ်ခင်ဗျာ MS sign loop ပန်ရင်းလို့ဆွေးနွေးပေးလို့ရမှာပါခင်ဗျာ
ဆိုတော့ကျွန်တော်တို့ဒီပေါ်မှာအခုကတော့လူငယ်ငါးတန်းကျော်တော့ရှိနေပေါ့နော်ဒါပေမဲ့ဒါအများပိုင်းကလည်းဒီမဘက်ကနေဖြစ်နေပေါ့နော်ကျွန်တော်တို့ဘက်မှာတော့အများကြီးတော့မရှိသေးဘူးပေါ့နော်ဆိုတော့အခုစကားပြောကြည့်တဲ့အခါမှာလူငယ်သူအနေနဲ့စကားပြောကြည့်တဲ့အခါမှာသူတို့ဘက်ကနေအများကြီးရင်ခုန်တယ်သူတို့ဟိုတခါမှလည်းဒီတက်တမှုကိုမဖြစ်ကြော်ခဲ့ရဘူးမကြုံတွေ့ခဲ့ရဘူးဆိုတော့ဒီပေါ်မှာသူတို့ဘက်ကနေစိတ်ဝင်စားမှုအများများတယ်ခဏကဆင်မဟိုအီးဒီဆင်မပြောသလိုမျိုး notebook ဆိုတဲ့အပိုင်းကလူကြီးဘက်ကိုတော့တွေ့ရတယ်ဆိုလူကြီးဘက်မှာဆိုရင်တချို့ကဟိုဒီအစိုးရတက်တဲ့နဲ့တမ်းတစ်ခုလုံးမှာသူတို့ဘက်ကနေမြူလင်းသားတော့မရရှိတဲ့အခါမှာသူတို့ဘက်ကနေ notebook ဆိုတဲ့အပိုင်းတော့တွေ့ရတယ်ပေါ့ notebook ဆိုတဲ့အခါမှာလည်းပြီးနေမှာတော့အဲ့လိုကြီးမများပေမဲ့လည်းပြီးမှဘက်မှာတော့ဟိုရက်ခိုက်မှုကတော့အရန်ညှင်းတယ်လို့ကျွန်မနေမြင်တယ်ပြီးနေမှာတော့ကျွန်မတို့ဆိုမှာနည်းနည်းပါတော့ရှိတယ်ဒါပေမဲ့ကျွန်မတို့ကအဲ့ဟာကိုအများကြီးစိုးရိမ်နေပေါ့နော်ဘာဖြစ်လို့ဆိုရင်ဟိုပြီးနေမှာကျတော့အခုစစ်တပ်ရဲ့အနေအထားရတော့သူတို့ဘက်ကနေဟိုခိုင်လုံမဲရရှိထားပြီးသားပေါ့နော်သူတို့ဘက်ကနေတော့ပြင်ဆင်ထားမှုရှိထားပြီးသားပြီးတော့လူငယ်တွေအနေနဲ့ဒါစိတ်ဝင်စားမှုအများများလာတွေ့ရတယ်ဆိုတော့ကျမတို့ကချင်ပြည်နယ်ပြည်သူ့ပါတီမှာဆိုရင်ဒါလူငယ်တွေအများကြီးပါဝင်လာတယ်ဥပမာကျမတို့ဖက်ကန့်မြို့နယ်မှာကျမတို့လူငယ်ကော်မတီဖွဲ့လိုက်တယ်ဆိုတော့နောက်တနေ့မှာဆိုရင်လူငယ်300ကျော်ပေါ့နော်တခါလေးမနေ့9နိုင်ပဲရှိသေးရဟိုရုံးရှိမှာတို့တန်းစီလိုက်ရောက်နေပြီကျမတို့ကတော်တော်လေးအံ့ဩသွားတယ်ဟာပြန်မေးကြည့်လို့သူတို့ဘက်ကနေတကယ်ကျွန်တော်တို့ရဲ့ဒီပချင်းပြည်နယ်ဖွံ့ဖြိုးတပ်ဖွဲ့တွေကျွန်တော်တို့လူငယ်တွေဘက်ကနေဒါ intake အားဖြင့်ပါဝင်ချင်လာလို့ပါဝင်လာတာဖြစ်တယ်ဆိုတဲ့အပိုင်းသွားတွေ့ရတဲ့အခါမှာကျွန်တော်တို့တော်တော်လေးဝမ်းသာတယ်ပေါ့နော်လူငယ်တွေဘက်ကနေဒါကိုလည်းငရေးမှာအများကြီးစိတ်ဝင်စားလာတယ်ဆိုတဲ့အသည့်လက္ခဏာကိုတော့ကျွန်တော်တို့တွေ့ရှိရတာဖြစ်တယ်ပေါ့နော်ဆိုတော့သူတို့ကျွန်မအနေနဲ့ message ပေးချင်တာကတော့ဒါလူငယ်တွေနဲ့ခန်းကန်တာပေါင်းစုံကတော့သူတို့ဘက်ကနေပါဝင်လို့ရတယ်ဆိုတဲ့အပိုင်းကိုကျွန်မပြောချင်တာဖြစ်တယ်
ဟုတ်ကဲ့ဟုတ်မဲ့ဣဒ္ဓသာမောင်ဒီပေါ်မှာပြောပြပါအောင်ခင်ဗျာ
ခဏကစိုင်းနှစ်ပတ်ကျွန်မစိုင်းနှစ်ပတ်ကြော်ရတဲ့အထဲမှာလည်းပါတယ်ဒီကျွန်တော်နေအခြေအနေနဲ့ဒီတိုင်းနာဒီတာဘက်ကအခြေအနေနဲ့ဒီမဘက်ကလူငယ်တွေအခြေအနေညမတူဘူးပေါ့နော်မတူဆိုတာကဒီလိုရှိတယ်
ဒီမှာတိုင်းနာဒေတာဘက်ကလူငယ်တွေကအဲ့လိုအရှိအမျိုးသားစိတ်ကပြင်းထန်လာတဲ့အချိန်ရှိတယ်။ဆိုတော့သူတို့ဟိုမှာဥပမာလေးနဲ့တွေ့ရမှာဆိုရင်ဒီ9နှစ်ပြင်မှာ2018 2019 2020ပေါ့နော်2019နောက်ပိုင်းကနေစိုက်ပြန်မြင့်လာတာဆိုတော့ဖိမိပြည်သူအရေးလုံဆောင်ခဲ့တဲ့ကိစ္စတွေနဲ့အာပြီးတော့ဒီခဏကကချင်စစ်ပေးအ၈နှစ်ပြည့်9နှစ်ပြည့်လို့ကိစ္စမျိုးတွေမှာဒီအမှလူငယ်တွေအများကြီးတက်တက်ကြွကြွပါလာတယ်ဆိုတော့မနစ်ကရားပြည်နယ်မှာဆိုရင်ဒါကျွန်တော်တို့အထူးခြားဆုံးဖြစ်စဉ်ပေါ့နော်ဒီကျွန်တော်တို့ဒီဗုဒ္ဓထေရဆန္ဒပြတဲ့အခါမှာတပိနယ်လုံးမှာရှိလူငယ်တွေကထောင်းနဲ့တောင်းနဲ့ချီအပြင်ထပ်ပြီးဆန္ဒပြကြပါဘောနော်ဆိုတော့ဒါပြောချင်တာကလူငယ်တွေမှာနိုင်ငံရေးစိတ်ကအသိမြင့်လာတယ်အမျိုးသားရေးစိတ်ကအပြင်မြင့်လာတယ်ဘောတော့ကျွန်တော်တို့ဘက်ကကြိုးဆိုရမယ့်အပိုင်းဒါနိုင်ငံရေးပေါ်မှာစိတ်ဝင်စားလာတဲ့အပိုင်းကျွန်တော်တို့ဘက်ကကြိုးဆိုရမယ့်အပိုင်းဘောနော်ဆိုတော့ဒီရဲ့ဒီမဘက်မှာဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ဒီဒီဘက်မှာလည်းအပြောင်းလူငယ်တွေကအပြောင်းလဲကိုမျောလင့်ကြတာပဲဒါပေမဲ့ကျွန်တော်လွတ်တော်ရဲ့မှာလူငယ်အတွက်ပြည်ပြည်မလောက်ဆောင်ပေးနိုင်ဘူးဥပမာဒီကျွန်တော်18နှစ်ပြည့်ပြီးတဲ့တူတိုင်းရေကောက်ခံခွင့်ရှိရမယ်ဆိုရဲအချက်လက်ကလေဒါကျမတို့လက်တော်ရဲမှာ majority ထောက်ခံရင်ကျမတို့ပြင်လို့ရတယ်ဒါကလေဘာမှနိုင်ငံရေးရနိုင်တော့မှအရင်ဟိုဆွေးနွေးပြရမယ့်ကိစ္စလည်းမဟုတ်ဒါလူငယ်တွေအခွင့်အရေးပေးလို့ရတဲ့ကိစ္စပေါ့နော်ဒါပေမဲ့ဒီလိုမျိုးအရာရာဖြစ်မလာဘူးလူငယ်ရဲ့မျောလင့်ချက်ရဒီလိုအရာမျိုးရဖြစ်မလာဘူးဥမာကျမမဲဆန္ဒနယ်မှာဆိုရင်ကျောင်းရဲ့မဲဆန္ဒနဲ့ပြပန်းတိုင်းနဲ့မဲဆန္ဒနဲ့မှာဆိုရင်ဘလုံးအကစားမှာအရန်တော်တဲ့လူငယ်တွေရှိတယ်။ဒါပေမဲ့ဘာခက်ခဲတွေ့လဲဆိုတော့သူတို့ဘလုံးကံဖို့အတွက်ဖူဆယ်ကွင်းတောင်သူတို့မှာမရှိဘူး။မရှိရဲ့ဆိုတော့သူတို့ကတခြားမျိုးနယ်တွေမှာသွားပြီးဘလုံးကံရတယ်။ဆိုတော့ဒီလိုဟိုမျောလင့်ချက်တွေပေါ့နော်။နောက်တစ်ခုကကျောင်းကတစ်ဖက်မှာဒီမိုကရေစီအကြောင်းပြောနေရတယ်။တစ်ဖက်မှာငင်းချင်းအကြောင်းပြောနေတယ်။တစ်ဖက်မှာအဲ့အကြောင်းပြောတဲ့လူငယ်တွေကစက်တိုက်ချမ်းခံနေရတယ်။ဒီချင်းတွေမှာဆိုရင်ပထမဆုံးမဲပေးမဲ့ first time ဖြစ်တာ၅တန်းရှိတယ်။ဒါပေမဲ့တစ်ဖက်မှာလည်းကျောင်းတို့ငင်းချင်းအကြောင်းပြောဆိုဆွေးနွေးနေတဲ့လူငယ်တွေဖန်ခံသွားရတာဒီဒီတလအတွင်းမှာ15ယောက်ရှိနေပြီ။ဆိုတော့ရခိုင်ပြည်နယ်မှာလည်းအဲ့အတိုင်းပဲငင်းချင်းအကြောင်းပြောဆိုတဲ့လူငယ်တွေအသက်ခံရတယ်ဖန်ခံရတယ်ဆိုတော့လွတ်တော်ထဲမှာလည်းဥပဒေကအငြင်းရောင်းနေတဲ့အတိုင်းမပြထန်နိုင်ဘူး။ဘလို့ဥပဒေမျိုးကြီးပြထန်လဲဆိုတော့ဘလို့ဆွေးနွေးကြတယ်ဆိုတော့ကျောင်းတို့ရုပ်ရှင်ရုံထဲမှာနိုင်ငံတော်အလံအလေးပြုမယ်ဆိုတာလောက်ပြီးဆွေးနွေးကြတာ။ဘာကြောင့်လူငယ်တွေအခွင့်အရေးပေးရမျိုးကြီးပြစ်မလာတဲ့အခါကျတော့ရေကောက်ပွဲဖြစ်စဉ်တွေမှာနိုင်ငံရေးဖြစ်စဉ်တွေမှာဒီမဘက်ကလူငယ်တွေကတတိယစိတ်ကုန်လာတာမျိုးရှိတယ်။ဒါဒီလိုစိတ်ကုန်လာတယ်ဆိုတာကလည်းတနည်းအားဖြင့်တော့ပြန်ပြီးကျမအနေနဲ့ပြန်ဖြည့်ရှင်းရရင်ဒါနိုင်ငံရေးဖြစ်စဉ်တစ်ခုလုံးမျိုးပဲစိတ်ကုန်သွားတာမဟုတ်ဘူး။လက်ရှိနိုင်ငံရေးနိုင်ငံရေးကိုအကောင့်ထဲခေါ်နေကြတဲ့လူတွေကြောင့်မို့လို့ဒီနိုင်ငံရေးကိုဦးဆောင်နေကြတဲ့နိုင်ငံရေးဓမ္မရေးကြောင့်မို့လို့ပါတီကောင်းဆောင်တွေကြောင့်မို့လို့ဒါလူငယ်တွေကနိုင်ငံရေးကိုစိတ်ပြတ်ပြီးနိုင်ငံရေးတွေကနေစုတ်ခေါ်လိုက်အပိုင်းကြီးလို့ကျွန်မမြင်ပါတယ်။တစ်စုံလုံးပိုင်ရအရာရှင်တော့လူငယ်တွေကအခုချိန်ထိနိုင်ငံကိုပြောင်းလဲခြင်းနဲ့ပြုပြင်ခြင်းနဲ့ဆန္ဒအခုရှိရှိနေတော့မှာဒါပေမဲ့ကျွန်တော်တို့နိုင်ငံကိုဦးဆောင်နေကြတဲ့ MP ရဲ့လုံလောက်ခံမမှန်တာတွေဥပဒေပြုမှုမမှန်တာတွေကြောင့်တော့ဒါကျွန်တော်တို့လူငယ်တွေကတစ်ဖြည်းဖြည်းနိုင်ငံရေးတွေကနေစုတ်ခေါ်သွားတယ်တပိပိနိုင်ငံရေးကိုပါဝင်နေတဲ့နေရာနေပြီးမှစိတ်ပြည့်အောင်ရွာတာလို့ပဲကျွန်မထင်ပါတယ်ရှင်
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးပါမိတ်တမောသူကွာခက်ဒီပေါ်မှာဆင်းနေပြီပါခင်ဗျာ
ဟုတ်ကဲ့ new first time voter တွေ၅သန်းရှိတဲ့အခါကျွန်တော်တို့လူဦးရေရကြည့်မယ်ဆိုရင်တနိုင်ငံလုံးထဲမှာ၁၀ရာခိုင်နှုန်းနီးပါးလောက်ရှိတယ်လို့ကျွန်တော်တို့ဒါပြောလို့ရတာနံပါတ်၁ရမယ်ဒီလူငယ်စုကကျွန်တော်တို့မဲပေးခွင့်ရတဲ့လူတွေထဲမှာအကြီးမားဆုံးလူငယ်စုဖြစ်တဲ့ first time voter ဖြစ်တဲ့နိုင်ငံရေးရေချိန်မှာဆိုလို့ရှိရင်တော့သူတို့အနေနဲ့မှာမဲပေးဘူးတဲ့ experience မရှိဘူးမဲဘယ်လိုပေးရလဲမသိဘူးเนาะမဲလည်းတစ်ခါမှမပေးဘူးဘူး2015တော့ကလည်းမပေးဘူး2010တော့ကလည်းမပေးဘူးဘူးစိုင်းဗိုတာရဲ့သူတို့ရဲ့ဘလောက်ထိရောက်နိုင်တယ်ဗောနော်ဘလောက်ထိဟိုဟာဟိုသူတို့ရဲ့အမြင်ညီပါရဆိုမဲပေးဘူးမဲ့ဒီမဲပေးရခေါင်းမှန်းသိတဲ့အတိတရား voter education ဘယ်လိုပေးရမလဲဘယ်နေရာသွားပေးရမလဲမဲယုံဆိုတော့ဘယ်နေရာလဲမဲဆင်းဆိုတော့ဘလူးသွားဆက်ရလဲမဲဆင်းမှာမပါဘူးဆိုလို့ရှိရင်တော့ပုံစံနေဟောနော်ပုံစံသုံးလုံးအောင်နဲ့ဘလူးပြန်ဖြည့်စည်းရလဲဆိုတဲ့ဟာမျိုးတွေသိချင်မှသိမယ်တကောင်ဆင်းရင်တော့မှကိုယ်အိမ်မှာရှိချင်မှရှိကြမယ်18 19 20အဝေးစဉ်ကျောင်းနေပါရင်တက်နေရတယ်ဆိုလို့ရှိရင်တကောင်ဆင်းနေပါရင်လည်းဝေးကြမှာဖြစ်ရင်ဖြစ်မယ်အခုတော့လို့ဆိုကိုဗစ်ကြောင့်အိမ်ပြန်ရောက်နေရဲဆိုလို့ရှိရင်လည်းအပြုံထွက်ရမှာကြောက်လို့အစိုးရရုံသွားရမှာကြောက်လို့နော်ဟိုကိုယ့်ရဲ့ထွေးဥရုံတွေကိုသွားရမှာရက်ွက်ရုံတွေကိုသွားရမှာမသိလို့ကြောက်လို့အဲ့မျိုးရအစားအစာရှိကြမှာပေါ့ဒါပေမဲ့သူတို့ရဲ့မဲပေးသူတို့သာအကယ်၍တရားရခဲ့တော့မဲပေးရဆိုလို့ရှင်တော့သူတို့ကအကြီးမားဆုံးအတန်ဖြစ်တယ်ပေါ့နော်သူတို့ရဲ့ဒီထိရောက်မှုကအကြီးမားဆုံးဖြစ်ဟုတ်ပြီဒါပေမဲ့လောလောဆယ်မှာကျွန်တော်တို့ပေါ့နော်အာဒီလူငယ်တွေရောတကယ်ဟိုရှေ့တန်းတင်ပြီးွားတော့တကယ် address လုပ်နေလားတကယ်ဟိုပဲဒီပေါ့နော်ဟိုစုနေပွဲရမှာပါသလားဆိုလို့ရှင်ကျွန်တော်တို့အခုထိဟိုပဲလူငယ်အနေနဲ့မှာအဲ့လောက်ကြီးမပါသေးဘူးအဲ့လောက်ကြီးထိတ်
ီကတော့သွားတာမရှိသေးဘူးကျွန်တော်တို့ဒီလူငယ်ပေါ့နော်အဲသူတို့အနေနဲ့မှာအခုလောလောဆယ်အားဟိုဘယ်ကန်တော့အဓိကအလေးထားပြီးတော့မဲပေးရမလဲဆိုတော့ကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းမပြနိုင်သေးဘူးဖြစ်နေရဲ့ဗျဟိုဘောက်လဲဆိုလို့ရှိရင်ကျွန်တော်တို့ကလူငယ်တွေကဘောနော်ဟိုဘယ်ကန်တော့မှာဟိုဘလို့ဝင်မလဲဟုတ်တယ်မဟုတ်ဘလို့ဝင်မလဲဆိုလို့ရှိရင်တော့ဘယ်ပါတီကဘလို့လက်ခံကြမလဲဟိုပြီးတော့လို့ရှိရင်ဒီလူငယ်တွေရောကျွန်တော်တို့အနေနဲ့မှာဟိုသူတို့လူငယ်လို့ပဲတတ်မှတ်မဲ့အစားမဲဆန္ဒရှင်တရားကိုမဲဆန္ဒရှင်တူးလို့ပြောတတ်မှတ်လို့ရှိရင်ပိုမကောင်းဘူးလား
ဟုတ်တော့ရောပေါ့နော်ဆိုတော့နောက်ဆုံးတော့ကျွန်တော်လည်းအချိန်ကလည်းနည်းနည်းကတ်သွားတယ်ခင်ဗျာဆိုတော့ဟိုဖြစ်နိုင်ရင်နည်းနည်းလေးကျွန်တော်တို့ချုပ်ပြောစေချင်တယ်နောက်ဆုံးတော့ပေါ့နော်ဆိုတော့ဒီမေးခွန်းကလည်းကျွန်တော်တို့ဒီအဓိကဟိုပါပေါ့ရှင်းရှင်းလင်းလင်းပြောလို့ရတဲ့မေးခွန်းမျိုးပါဆိုတော့ဒီမေးခွန်းကတော့ဒီပထမဆုံးကျွန်တော်ဒီမေးခွန်းဒီမက်ဒီဇာမောင်နဲ့မက်ဆိုင်းမီပန်တို့ကိုနှစ်ယောက်ကိုကျွန်တော်အဓိကမေးခွန်းတစ်ခုနည်းမယ်ပေါ့နော်ဆိုတော့ကိုအောင်ခန့်ကတော့မေးခွန်းတစ်ခုနည်းမယ်အဲ့တော့မေးခွန်းမက်ဆိုင်းမီပန်နဲ့မက်ဒီဇာမောင်ကိုမေးမယ်မေးခွန်းကဒီကိုယ်တိုင်ကဒီလွတ်တော်ရဲ့ကိုသွားဖို့ဒီရွေးကောက်ခံလို့သူလုဆောင်နေတဲ့ကိုယ်စားလောင်းနေဖြစ်တယ်ပေါ့ဆိုတော့လူငယ်တွေလည်းဖြစ်ကြတယ်ပေါ့အဲ့တော့လူငယ်ကိုယ်စားလောင်းနေနေလွတ်တော်တဲ့ကိုဘာကြောင့်ဘာကိုကြိုးစားရလဲလွတ်တော်တဲ့ရောက်သွားပြီဆိုလို့ရှိရင်လူငယ်တယောက်အနေနဲ့နိုင်ငံရေးရဘာတွေကိုတွန်းအားပေးပြီးဘာတွေကိုလုဆောင်မှာလဲပေါ့ဆိုတော့ဟိုဒါလေးကိုဆက်တူတူချွတ်ချွတ်လေးပြောပြစေချင်တယ်ခင်ဗျာအဲ့တော့ဒီမက်ဆိုင်းလူပန်ရေလုံးပြောပြပါလား
ဟုတ်ကဲ့ဆိုတော့ကျမအနေနဲ့လွတ်တော်ထဲမှာရောက်သွားရင်တော့အဓိကလူငယ်ရေးနဲ့ပတ်သက်ပြီးမှကျမရဲ့မူဝါဒ6ချက်မှာပထမဆုံးအချက်ကလူငယ်ရေးနဲ့ပတ်သက်မှလုံဆောင်မှာဖြစ်တယ်ပေါ့နော်ဆိုတော့ဘာဖြစ်လို့ဒါရေးလုံဆောင်ရတယ်ဆိုတဲ့အခါမှာကျမတို့အမျိုးသားစီမံကိန်းတွေလုပ်တဲ့အခါမှာဆိုရင်ရန်ကုန်မလေးမှာပုံမှန်လုပ်တယ်ပေါ့နော်ပြီးတော့ဒါကအကောင့်ထဲပေါ်တဲ့အပိုင်းမှာဆိုရင်နှစ်ဒါကတစ်နှစ်နှစ်နှစ်နဲ့ပြီးသွားတဲ့စီမံကိန်းတွေမဟုတ်ဘူးနှစ်ပေါင်းနှစ်20 30 50ဒီမျိုးပေါ့နော်ဆိုတော့ဟိုကျမတို့ဒီနှစ်20 30 50ဆိုတဲ့အချိန်တွေမှာအခုလက်ရှိကောင်းဆောင်နေတဲ့အသက်60ကျော် 80 ကျော်ဒီလူကြီးတွေဘက်ကအချိန်ကြီးမဟုတ်တော့ဘူးပေါ့နော်အခုလက်ရှိကျမတို့ရဲ့လူငယ်တွေအချိန်ဖြစ်မယ်ပြီးတော့နောက်လာမဲ့လူငယ်တွေတက်လာမဲ့လူငယ်တွေရဲ့ဟိုနောက်ဆက်ဆိုးကျိုးနေခံစားရမယ့်အရာဖြစ်တယ်ဆိုတော့ဒါတွေကိုဆုံးဖြတ်ချက်ချတဲ့နေရာမှာကျမတို့ဟိုမပါဝင်တဲ့အခါမှာဒါလူငယ်တွေရဲ့ဟိုစိုးရင်ချက်ကိုကျမတို့ကပုံမစိုးရင်လည်းဆိုတော့ဒါအနာဂတ်လူငယ်တွေအတွက်အခုလက်ရှိလူငယ်တွေကျမတို့ကပိုပြီးမှစဉ်းစားလာရတဲ့အခါမှာဒါကျမအနေနဲ့ကတော့ဒါဆုံးဖြတ်ချက်ချတဲ့နေရာမှာလူငယ်တွေများများရောက်ရှိနိုင်အောင်လှုပ်ဆောင်ဖို့အတွက်ကျမမျှော်လင့်ချက်ထားတယ်ပြီးမှလည်းဒီအစနေ့ချက်နေရာမှာလို့ရရှိဖို့အတွက်ဆိုရင်ဒါကနိုင်ငံရေးအရာလည်းအငင်းပွားရမယ့်အရာမဟုတ်ဘူးလို့ကျမအနေနဲ့သုံးသပ်တယ်ပေါ့နော်ဆိုတော့ဒါတွေကိုလှုပ်ဆောင်ဖို့အတွက်ဒါအမှန်နဲ့လုံဆောင်တော့ဖို့ရှိမယ်ဒါပြီးတော့လူငယ်ဖွံ့ဖြိုးတိုးတက်ဖို့လုံဆောင်ဖို့အတွက်ဆိုရင်ကျမတို့လူငယ်ဖွံ့ဖြိုးတိုးတက်လုံဆောင်ဖို့ဆိုရင်ပညာရေးပါမယ်၊ကျန်းမာရေးပါမယ်၊စီးပွားရေးပါမယ်၊လူမှုရေးအခန့်ကဏ္ဍပေါင်းစုံဘက်ကနေပေါ့နော်ဒါလူငယ်တွေအနေနဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်လုံဆောင်ရမယ်လို့ကျမနေမြင်တယ်ပေါ့နော်ပြီးတော့ကျမအနေနဲ့ကလွတ်တော်မှာဆိုရင်ပထမဆုံးအချက်လူငယ်အရေးနဲ့ပတ်သက်ပြီးမှလုံဆောင်ဖို့အတွက်ဆောင်ရွက်တော့ပါမယ်ပေါ့နော
်ဟုတ်ကဲ့ဟုတ်မဲ့ဧည့်သည်ကောင်ပါများတော့ရှိမယ်ခင်ဗျာ
အဲ့ဘာလို့ကျမတို့ကဒီငယ်ဆိုတဲ့အရာကိုတည်ရင်ပြောနေရလဲကျမတို့ဘာကြောင့်အမျိုးသမီးဆိုတဲ့အရာကိုတည်ရင်ပြောနေရလဲဆိုတဲ့အရာကိုကျွန်တော်သိချာဥုံလုံးတော့ပေါက်ထားဖို့ဆိုရယ်ကျမတို့ကလူငယ်ဆိုတာလူငယ်လူကြီးကွဲရတဲ့အမျိုးသားမျိုးသမီးကွဲရတဲ့ကျမတို့ကဖိနှိပ်မှုကမတူတော့ဘူးအတော်မတူတဲ့ခါကျတော့ဖိနှိပ်မှုကမတူတော့အဲ့ဒီတိုင်းပဲဖြစ်တဲ့ဖြစ်ပြီးမှုတွေတံပြန်တက်ရောက်မှုရလဲမတူတော့အဲ့ဒါကြောင့်ကျမတို့ကဒီအရာတွေကိုတိချခွဲပြောနေရတာပေါ့နော်ဒီဒါမှမဟုတ်ရအောင်လို့စုတစီလည်းပဲပြောလိုက်တော့မှာပေါ့ဆိုတော့ဒီအတီးအားကြောင့်ကျွန်တော်တို့ခွဲပြောနေရတာပေါ့နော်ဒီရေကောက်ပဲဝင်နေဆုလုပ်ကန်နေထဲမှာလည်းပါတယ်နိုင်ငံရေးအစီအစဉ်တွေနဲ့မှာပါတယ်နိုင်ငံရေးအစီအစဉ်တွေမှာလည်းပါတယ်အဲ့တော့ကျွန်တော်ရေကောက်ပဲဝင်တဲ့အခါမှာနိုင်ငံရေးအစီအစဉ်၃ခုတင်ထားတယ်လက်မှတ်တစ်ကလူမှုဖွံ့ဖြိုးရေးပေါ့နော် social welfare လက်မှတ်နှစ်ကလူမှုတရားမျှတပေါ့နော် social justice လက်မှတ်၃ကတော့လူငယ်စုခွင့် minority right ပေါ့နော်ဆိုတော့ဒီအရာတွေကိုဘာဖြစ်လို့ကျွန်တော်တို့ပြောဆိုနေရလဲအခါကျတော့ဒါတစုံလုံးနိုင်ငံကြီးဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီကိစ္စတွေကိုပြောဆိုဆွေးနွေးနေရတာဆိုတော့ဒီအရာတွေကိုဒါကျွန်မကအကယ်၍ပေါ့နော်လွတ်တော်ထဲရောက်သွားရင်ဒီအရာတွေကိုကျွန်မလုပ်ပေးနိုင်တယ်ဆန့်ဆောင်နိုင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်မကလူငယ်တယောက်ဖြစ်တယ်ကျွန်မကအမျိုးသမီးတယောက်ဖြစ်တယ်အလားတူပဲကျွန်မကနိုင်ငံကြီးကျွန်မတယောက်ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်မဒီနိုင်ငံထဲမှာလူငယ်တွေဘာလို့ရှိနေလဲဘာခံစားနေရလဲဆိုတဲ့အချက်ကိုကျွန်မသိတယ်နောက်တစ်ခုဒီနိုင်ငံထဲမှာအမျိုးသမီးတွေဘယ်လိုဒုက္ခရောက်နေလဲဘာတွေလို့ရှိနေဘယ်လိုပြပြတောင်းလဲတင့်လဲဆိုတဲ့အရာတွေကိုကျွန်မသိတယ်ဆိုတော့အဲဒီကျွန်မကဒီနှစ်ခေါက်ဒီတစ်ခေါက်ပေါ့နော်2020မှာရွေးချယ်ခံသွားရမယ်ဆိုရင်ကျွန်မအနေနဲ့မြန်မာနိုင်ငံအတွက်တဆုံးတရားအပြောင်းလဲကိုပြန်ဆောင်ပြလာနိုင်မယ်လူငယ်တွေအတွက်တော်တော်လေးမှအသက်ကျကျလောင်လောင်ပြောပြနိုင်မယ်လူငယ်တွေအတွက်ကောင်းမွန်တဲ့ဥပဒေတွေကိုပြုမြင်ပြဋ္ဌာန်းပြနိုင်မယ်နောက်ပညာရေးပိုင်းဆိုင်ရာပြုမြင်ပြောင်းလဲမှုတွေကိုကျမအနေနဲ့အကောင်းဆုံးဆောင်ပြလာနိုင်မယ်လို့ကျမအနေနဲ့တတိယစာပါကျင်ပါရှေ့ကျေးဇူးတင်ပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အဲ့တော့ဒီလွတ်တော်တွေကိုသွားမယ်လူငယ်ကိုယ်စားလောင်းတွေကသူတို့ဘာကြောင့်သွားကြလဲဘာ
ဘာသွားတွတ်တော်ထဲမှာဘာတွေလုံးဆောင်မယ်ဆိုတာပြောပါတယ်ပေါ့ဆိုတော့ကွန်ဖက်အနေနဲ့ကဒီလူငယ်တယောက်အနေနဲ့ဒီ2020လောကဒီတွတ်တော်ထဲနိုင်ငံရေးမှာဒီနိုင်ငံရေးအကြောင်းလဲတွေမှာဘာတွေကိုညှော်လင်းညှော်လင်းထားတာရှိတယ်ပါလားဘာတွေမြင်တွေ့ချင်တာရှိတယ်ဒါလေးလည်းဆွေးနွေးပေးပါအောင်
အမှကျွန်တော်တို့ဒီမျောလင်းချက်အနေနဲ့ပေါ့နော်ကျွန်တော်တို့လူငယ်တယောက်အနေနဲ့ယူကောက်ဝယ်မပါတော့လည်းပဲလဲပေးဖို့ကြည့်ပြီးတော့စောင့်လေ့လာပြီးတော့ပဲမျောလင်းချက်တွေထဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဘလို့တိတိကျကျအားတွေကိုအကောင့်ထဲပေါ်ပေးမယ်ပေါ့နော်ဆို topic အရခေါင်းစဉ်လိုက်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ဖွင့်ပြရည်ကိုပဲကျွန်တော်တို့တော်တော်များများလေ့လာစိတ်ဝင်စားကြမယ်လို့ကျွန်တော်ကိုယ်တိုင်လည်းဟိုမျောလင်းတဲ့အတွက်တခြားလူငယ်လည်းဒီလိုပဲမျောလင်းမယ်လို့ကျွန်တော်ထင်ပါတယ်ဖွင့်ပြရည်မှာဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့မှာဟာလားဒီပညာရေးကဏ္ဍမှာဖွံ့ဖြိုးရေးပညာရေးအစနစ်ကိုဘယ်လိုပြုပြင်ပြောင်းလဲဘယ်လိုပြောင်းမြင်လဲပေါ့နော်ဘာလို့ပြောင်းလဲမလဲထက်ကိုဘယ်လိုပြောင်းလဲမလဲဟောကျွန်တော်ကသိချင်တယ်ပေါ့အဲ့ဘယ်လိုကလဲကျွန်တော်တို့အဲ့လူချင်းတဲ့ဟိုဆန္ဒရေးရပေါ့နော်အဲ့ဟိုကိုက်ရဲ့ကိုက်ညီရဲ့လားဆိုတာကိုလည်းသိချင်တယ်ဒီဟိုလူသမားအခွင့်အရေးတွေရောကျွန်တော်တို့ဘယ်လိုပြုပြင်ပြောင်းလဲမလဲနောက်ကျွန်တော်အနေနဲ့မှာဒီကျန်းမာရေးကဏ္ဍကလည်းကျွန်တော်အခုသူသဖြင့်ကိုဗစ်ကာလမှာဖြစ်လာတဲ့အတွက်ဆိုတဲ့အခါမှာဒီလိုမျိုးအလုံးနဲ့ကျန်းမာရေးကလည်းချိန်နေရပဲလေအလုံးလုံးနေတော့လောလောဆယ်ဟိုကလာခရမယ်ကိုယ့်ရဲ့ကျမကြီးကိုစေဘဝကကိုရှင်းပြနိုင်မယ်ဒါပေမဲ့အလုံးမလုံးတော့ဘူးဆိုရင်အချိန်ကျလို့ရှင်ကျွန်တော်ကကျမကြီးကိုဘယ်လို view site လဲကျွန်တော်ဒီကျမကြီးရတယ်အဲ့အကြောင်းအရေးကြီးလာရဲဆိုတဲ့အတွက်လူငယ်တော်လည်းပဲဒီကျမကြီးရငယ်တော်လည်းပဲပေါ့နော်ဟိုတာမာရဲကွာဆိုရဟာမျိုးမဟုတ်တော့ဘူးအခုသူသဖြင့် covid ဖြစ်လာတဲ့အခါမှာဆိုလို့ရှင်ဒီဟာပို့ပြီးတော့အရေးကြီးလာမယ်လို့ထင်တယ်အဲ့လိုပဲအဆအဆရပြန်ရှိမယ်ဆိုလို့ရှင်ကျွန်တော်ဒီဖွံ့ဖြိုးရေးမှာအဓိကဒီအလုံးပေါ့နော်အလုံးခွင့်ရေးပေါ့ခွင့်ရေးပဲကျွန်တော်စီးပွားရေးကိုဘယ်လိုဖွံ့ဖြိုးကြမလဲကျွန်တော်တို့မှာစီးပွားရေးအကျတဲ့ရလေဒီဒီနှစ်ပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာကျွန်တော်ဖိအားကြောင့်ပေါ့နော်ကျွန်တော်ဒီရခိုင်အရေးနဲ့ပဲဖြစ်ဖြစ်တခြားအကြောင်းအကျောင်းတွေဖြစ်ဖိအားတွေဖြစ်လာတဲ့အတွက်ဒီစီးပွားရေးကျဆင်းလာတာကိုတွေ့ရတယ်အထူးသဖြင့်ဒီနှစ်မှာဆိုရင်ကိုဗစ်ကြောင့်တော်တော်စီးပွားရေးကျကြမှာပို့အရင်နှစ်တွေတက်ပို့ပြီးကျရမယ်ဆိုတော့ဒါတစ်ကဘာလုံးမှာကျမဲ့ဟိုစံနှုန်းနဲ့ဖြစ်နေရဆိုကြတော့စီးပွားရေးကိုဘလို့ကတင်ဘလို့ဘလို့ဘလို့ပြန်ပြီးတော့ဟိုမတည်မလဲပေါ့နော်ကျွန်တော်လူငယ်ကိုကျွန်တော်ဒီလူခွေဒီအလုတ်အခွင့်အရေးပြန်ရအောင်ဘယ်လိုလုပ်ပေးကြမလဲဆိုတဲ့အခါမှာကျွန်တော်အဲ့အလေးကိုသိစိတ်လေးကိုသိချင်တယ်လို့ထင်နေမယ်ဟိုကဘယ်လိုလုပ်မလဲဆိုတော့ဘာလို့လုပ်မလဲဆိုတော
့ထုတ်ပေးလို့ရမှာခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့အဓိကတော့ကျွန်တော်ပြောချင်တာပေါ့နော်အဲ့နီလန်းလေးတွေပေါ့ဘယ်လိုလေးတွေလဲဆိုတော့ detail လေးကိုကျွန်တော်ကိုသိရရင်ပိုအဆင်ပြေမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုဆွေးနွေးသွားတဲ့အထင်မှာတော်တော်လေးကိုစတုံးနေနေရှိပါတယ်ဒါပေမဲ့ဆက်လက်ဆွေးနွေးကြရရင်လည်းဟိုရှိကောင်းရှိနေဦးမှာပါဆိုတော့ဒါပေမဲ့ကျွန်တော်အချိန်ကတော့ကဲနေရတဲ့ကြောင့်ဒီဆွေးနွေးပွဲကိုဒီမှာပဲကျမ်းမှာဖြစ်ပါတယ်အဲ့တော့အောင်ဝင်ဆွေးနွေးပေးကြတဲ့ဒီကိုအောင်ခန့်မဆိုင်နီဘက်မက်အီဒီဆာမောင်အားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးတင်ပါတယ်เนาะ
ကျေးဇူးတင်ပါတယ်ရှင
်စနေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ညနိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်COVID-19 ရောဂါကူးစက်ခံထားတဲ့ American သမ္မတဒေါ်နယ်ထရန့်ကဂျင်းနေကောင်းတယ်လို့ကျွန်တော်ထင်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ချစ်ချင်းဖြင့်ဆိုပြီးတော့ဇေယုံတက်နေရင် Twitter ကနေပြောလိုက်ပါတယ်သမ္မတထရန့်ရဲ့အချိန်အားအလုံးကောင်းမွန်ပြီးသူ့ကိုအောက်ဆီဂျင်ပေးထားဖို့မလိုကြောင်းဒါပေမဲ့အထူးကူးတွေနဲ့တိုင်ပင်ဆွေးနွေးပြီးတဲ့နောက်မှာတော့ Remdesivir ဆေးတစ်ကြိမ်ပေးထားပြီးတက်တောင်းတက်တာအနားယူနေတယ်လို့သမ္မတရဲ့သမားတော်ကြီးဒေါက်တာရှောင်းကောင်လီကအိမ်မီတော်ပြန်ကြားရေးအရာရှိ Kelly McEnany ကိုပေးပို့တဲ့အိမ်မီတော်မှတ်တမ်းထဲမှာပြောထားပါတယ်သမ္မတထမကမနေ့တောက်ကြနေနေ့လေက Washington DC မြို့တော်နာကပသက်စတာမှာရှိတဲ့ Walter Reed စစ်ဆေးရုံကိုတင်ခဲ့တာဖြစ်ပြီးသမ္မတထမအဲ့မှာရှိတဲ့သူ့ရဲ့ဆေးရုံအထူးခန်းကနေအလုပ်လုပ်သွားမှာဖြစ်ပါတယ်။သမ္မတထမနဲ့သမ္မတကတော့ Melania Trump တို့ COVID-19 ရောဂါကူးစက်ခံထားတာကနေအများဆုံးပြန်နေကောင်းလာစေဖို့ဂျာမနီဝန်ကြီးချုပ် Angela Merkel ပါဝင်ကမ္ဘာနိုင်ငံခေါင်းဆောင်တွေနဲ့တခြားထင်ရှားတဲ့ပုဂ္ဂိုလ်တွေကတောက်ကြနေကစုမုံကောင်းတောင်းခဲ့ကြပါတယ်။ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO အကြီးအကဲဒေါက်တာတက်ဒိုစ်အက်ဒနွန်ဂါဘရီယယ်စ်ကလည်းသမ္မတနဲ့သမ္မတကတော်တို့အများဆုံးအပြည့်အဝပြန်နေကောင်းစေဖို့ဆုတောင်းကြောင်း Twitter ကနေရေးလိုက်ပါတယ်ခင်ဗျာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညင်ကြားရေးမှူးချုပ်ဒေါက်တာတက်ဒိုစ်ဂါဘရီယယ်စ်ကကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေတိုးမြင့်ကြဖို့ကမ္ဘာနိုင်ငံအသီးသီးကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ်ကမ္ဘာတစ်လုံးမှာသတင်းပတ်စင်တိုင်း COVID-19 ရောဂါဖြစ်သူအသစ်နတ်သန်းစီတက်လာနေပြီးတည်ဆုံးသူလည်းတသန်းအထိရှိလာပြီဖြစ်ပြီးတော့အကြီးအကျယ်ထိခိုက်ပျက်စီးနေကြောင်းတောက်ကြနေက WHO ဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါက်တာဂါဘရီယယ်စ်ကပြောကြားလိုက်ပါတယ်။ဇနီးနေ့ညပိုင်းအတွက်စီစဉ်နေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6:00ခွဲကနေ9:00စီစဉ်ကိုလက်တော်မှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9:00ကနေ10:00နဲ့မနက်6:00ကနေ9:00အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ် ။ VOA စီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ညကျွန်တော်ရနိုင်ပါ။
This program has come to you from the Voice of America, Washington.